Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ် August လ30ရက်ဗုဒ္ဓညအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။ Line to Meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့သုံးနိုင်ငံစီးလေ့ကျင့်မှုမှာအမေရိကန်က B1B ဘုံးကျဲလေယာဉ်ကိုအသုံးပြုလိုက်ပါတယ်ကာဗွန်နိုင်ငံမှာရွေးကောက်ခံဆိုးရွားကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟာအမေရိကန်ကိုချုပ်ရက်ထတ်တိုးလိုက်ပါတယ်ဆိုတဲ့ထိတန်းရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါကိုဝင်းမင်
းဟုတ်ကဲ့ပါမခင်လေးရေဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်တရုတ်နယ်ကုန်သွယ်ရေးဆွေးနွေးမှုတိုးတက်မှုရှိတယ်လို့အမေရိကန်ကုသရေးဝန်ကြီးကပြောလိုက်ပါတယ်။နောက်ရှမ်းပြည်မြောက်ပိုင်းလေကြောင်းပါဝင် CNL နဲ့တိုက်ပွဲတဲ့အရက်သားတည်ကြည်ခဲ့တာမှာဒေသခံတူကအခုလိုပြောပါတယ
်။ဒီနေ့တနားရီလောက်မှာပေါ့ကတ်ဖြစ်ကြတော့တယောက်ကြီး3လောက်တန်းရရတယ်။15မိနစ်ကောင်မလေးကပေါ်ကြီးဆက်လုံးနဲ့ကောင်လေးမရဘူး။အပူနဲ့ကောင်လေးပြရတော့လက်နဲ့ကြည့်ရတယ်
။နောက်နေရက်ပြန်ရေးအစီအစဉ်ကိုစမ်းသပ်အစီအစဉ်ကိုရိုင်ဂျာတွေစိုးရိမ်နေကြပါတယ်အခုလိုသတင်းလွှာတွေပြီးမှတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇာတာနဲ့ဆွေးနွေးကြတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်
ယူကရိန်းရဲ့လေကြောင်းရန်ကာကွယ်တပ်တွေကခီဖ်ကိုတိုက်ခိုက်နေတဲ့ရုရှားရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တိုက်ခိုက်နေတော့မှာပဲယူကရိန်းကရုရှားကိုနေရောညပါဒရုန်းတွေနဲ့တိုက်ခိုက်နေတယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်လိုက်ပါတယ်။ဒရုန်းအပျက်စီးပိုင်းစာတွေထိမှန်ရာကနေ2ဦးသေ2ဦးဒဏ်ရာရခဲ့တယ်လို့လည်းခီဖ်ဒေတာစစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အကြီးအကဲကပြောပါတယ်။ရုရှားတာဝန်ရှိသူတွေဘက်ကလည်းရုရှားနိုင်ငံစကော့ဖ်ဒေတာရှိလေစိတ်တခုကိုယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်စစ်ဘက်ကတည်ယူပို့ဆောင်ရေးလေယာဉ်၄စီးပျက်စီးသွားတယ်လို့ပြောပါတယ်။
беспилотников жертв слава богу нет масштаб разрушений сейчас уточняется все службы
scoff lazy ma drone တိုက်ခိုက်မှုကိုခုခံနိုင်ခဲ့ပါတယ်ဒီမှာထိခိုက်ဒဏ်ရာရသူတော့မရှိပါဘူးဘလောက်ပျက်စီးသွားတယ်ဆိုတာကိုတော့စစ်ဆေးနေတော့မှာရှင်းလင်းရေးလုပ်ငန်းတွေအားလုံးလုံဆောင်နေပါတယ်အရေးပေါ်အစီအွေကျင်းပပြီးအချိန်နဲ့တပြေးညီသတင်းထုတ်ပြန်သွားပါမယ်လို့ scoff data အုပ်ချုပ်ရေးမှူး Mikhail Fitinadiyok ကပြောသွားတာပါရုရှားမြို့တော် Moscow နဲ့ Bryce ဝင်းကျင် data တွေမှာလည်း drone တွေကိုကြားပြတ် hunter ပစ်ချနိုင်တယ်လို့ရုရှားကဝန်ကြီးဌာနကပြောပြီးထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ချိုရီမီအုတ်ချိုရီမူဗီဒီယာနီကော့ဖ်ကပြောသွားတာပါရှင
်တရုတ်နိုင်ငံမှာတော့ကြိုတင်ခံမှန်းလို့ရတဲ့စီးပွားရေးအနေအားပိုရှိဖို့လိုလာတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အခုလိုကြိုတွက်နိုင်တဲ့တည်ငြိမ်မှုမျိုးပိုရှိဖို့လိုလာတယ်လို့ရှန်ဟိုင်းမြို့ကိုရောက်နေတဲ့အမေရိကန်ကုသရေးဝန်ကြီးကဒီနေ့ပြောလိုက်တာပါတည်ငြိမ်တဲ့ဆက်ဆံရေးရှိနေခြင်းကအမေရိကန်နဲ့တရုတ်တပ်မကပဲတစ်ကမ္ဘာလုံးအတွက်အကျိုးရှိစေတယ်လို့ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ရောက်နေတဲ့ဝန်ကြီးဂျီနာရေမွန်ဒိုကရှန်ဟိုင်းကွန်မြူနစ်ပါတီကြီးကချန်ဂျင်နင်းနဲ့တွေ့ဆုံခြင်းပြောကြားလိုက်တာပါတရုတ်အမေရိကန်စီးပွားရေးဆက်ဆံရေးဟာကမ္ဘာကြီးအတွက်အရေးပါဆုံးကိစ္စရပ်ဖြစ်တယ်လို့ချန်ဂျင်နင်းကလည်းပြောပါတယ်ဝန်ကြီးရေမွန်ဒိုကတော့ရှန်ဟိုင်းကိုရောက်လာတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းတွေပေါ်ချမှတ်ပြထမ်းထားတဲ့ဥပဒေတွေကိုကြိုတင်ခံမှန်းလို့ရနိုင်တဲ့အခြေအနေအပြင်အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့တရုတ်လုပ်ငန်းတွေနေတူညီတဲ့လုပ်ကိုင်ခွင့်ရရှိရေးစတဲ့ကိစ္စရပ်တွေကိုချန်ဂျင်းနည်းနဲ့ဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းပြောခဲ့ပါတယ်ခင်ဗျာ
မဟာမိတ်သုံးနိုင်ငံပူးတွဲစီးရေးလေ့ကျင့်မှုမှာမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်က B1B ဘုံးကျဲလေယာဉ်ကိုပါအသုံးပြုခဲ့ပါတယ်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံရဲ့ပူးတွဲစီးရေးလေ့ကျင့်မှုမှာတောင်ကိုရီးယားရဲ့ F-A-50 ဂျက်လေယာဉ်တွေအမေရိကန်က F-16 တိုက်လေယာဉ်တွေနဲ့အတူအမေရိကန်ထုတ် B-1B ဘုံးကျဲလေယာဉ်တစ်စီးပြန်တန်းခဲ့တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောပါရယ်။ဒါပါနဲ့ဆိုရင်အမေရိကန်ဘုံးကျဲလေယာဉ်ပြန်တန်းမှုဟာ10ချိန်ဖြစ်သွားပါပြီ။နှစ်စဉ်ပြုလုပ်နေကြဒီစီးရေးလေ့ကျင့်မှုကို စစ်ပွဲအတွက်အစမ်းလေ့ကျင့်မှုဖြင့်မြောက်ကိုရီးယားကရှုတ်ချလေးရှိပါတယ်။ဒါပေမဲ့မဟာမိတ်တွေဘက်ကတော့ဒီလေ့ကျင့်ခန်းဟာခုခံစစ်အတွက်လေ့ကျင့်မှုသာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ဂျပန်ကတိုက်လေရင်ဆက်နှစ်စီးကလည်းဒီပူးတွဲစည်းရေးလေ့ကျင့်မှုမှာပါဝင်ခဲ့တယ်လို့ဂျပန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားရဲ့ဂျူရူလွတ်တင်ဖို့ကြိုးပမ်းမှုမှာအောင်မြင်ပေပြီးဆုံးသွားပြီးတဲ့နောက်ရက်ပိုင်းကြာမှာအခုလိုအမေရိကန်ဥဆောင်ပြီးဘုံကျဲလေရင်ပါတဲ့စည်းရေးလေ့ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်ရှင်။
အင်အားဖြင့်ဟာရီကိန်းမုန်တိုင်းအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကိုပြင်းပြင်းထန်ထန်စာဝင်လာနေပါပြီ။အမေရိကန်နိုင်ငံအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာဟာရီကိန်းအီတလီယာဟာဒီနေ့ဗုဒ္ဓဦးနေ့မှာစာဝင်လာပြီးမို့ကန်ယိုရန်ဒေသတွေမှာမိုးများရေကြီးမီးပြတ်ပြီးတော့အသက်အန္တရာယ်ချိန်ချောက်တဲ့အထိမုန်တိုင်းတန်အကြီးအကျယ်ခံရနိုင်ပွဲရှိတယ်လို့အမေရိကန်မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်မှာမိုးကြီးပြီးအဝေးပြေးလက်မတချို့လည်းရေရှမ်းနေပြီးမုန်တိုင်းရဲ့ဖိုးချက်မကကန်ဝရန်ဒေတာနာကိုကတ်လာခြင်းတနအီကိုမိုင်130ကနေ160အတွင်းအပြင်းဆုံးတက်ခိုက်ခဲ့တယ်လို့ပြောခဲ့ပါတယ်။ကုန်တင်ပိုင်းကိုမဝင်ခင်ဟာရီကိန်းအီတလီယာကိုဒုတိယအပြင်းဆုံးအဆင့်၄အထိအင်အားပြင်းနိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကလည်းခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ဒီမြင့်တက်မှုကနေရာတချို့မှာ9ပေကနေ16ပေအထိရှိနိုင်တယ်လို့လည်းဒီအမေရိကန်မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းထားပါတယ်။မုန်တိုင်းလက်ချောင်းဘော်ကခရိုင်၈ခုကိုကသူတွေကိုတော့မဖြစ်မနေရွှေ့ပြောင်းဖို့တာဝန်ရှိသူတွေအမိန့်ချမှတ်ထားပြီးတခြားခရိုင်14ခုကသူတွေကိုတော့ပြောင်းရွှေ့ပေးကြဖို့တိုက်တွန်းထားပါတယ်။မုန်တိုင်းတွင်ကဲတင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားရန်တပ်ဖွဲ့ဝင်9500လောက်တာဝန်ချထားပြီးလူသားပေါင်း3000ကျော်ကိုလည်းအစင်သည့်ပြင်ခိုင်းထားပါတယ်။Florida ပြည်နယ်ကိုဝင်တဲ့လေပြင်းကြောင့်အနီးနားက Georgia ပြည်နယ်ကိုလည်းဒီနေ့ဗိုလ်ဒူးနေ့မှာဝင်နိုင်ပြီးတောင်နဲ့မြောက် Carolina ပြည်နယ်တွေမှာလည်းမနေ့ပြန်ချက်တာပြည်နယ်အထိရေကြီးနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ဒီ American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ဘိုအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂါဘွန်နိုင်ငံမှာတမရအလီဘွန်ဂိုရဲ့အစိုးရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့အကြောင်းစစ်တပ်အရာရှိအဖွဲ့အဖွဲ့ကဒီနေ့ပဲကြေညာလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့အထွေထွေရွေးကောက်ပွဲမှာတမရဘွန်ဂိုအစိုးရအနိုင်ရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာပြီးသိမ့်မကြခင်မှာပဲစစ်တပ်အရာရှိတွေကအာဏာသိမ်းလိုက်တဲ့ကြေညာချက်ထွက်လာတာပါ။ဒီနေ့မနေ့စောစောပိုင်းအစိုးရရုပ်သံ Channel Gabon 24ကနေအာဏာသိမ်းလိုက်ပြီးဆိုပြီးစစ်တပ်အရာရှိတွေကကြေညာသွားပါတယ်။ရွေးကောက်ပွဲရလဟာတရားမဝင်ဘူးလို့လည်းအာဏာသိမ်းစစ်တပ်အရာရှိတွေကပြောပါတယ်အစိုးရအဖွဲ့အစည်းအားလုံးကိုဖျက်သိမ်းလိုက်တဲ့အကြောင်းနဲ့နောက်ထပ်ကြေညာချက်တစုံတရာမထုတ်ပြန်မချင်နေဆက်ဒေတာတွေကိုပိတ်ထားတဲ့အကြောင်းကြေညာထားပါတယ်စစ်တပ်အရာရှိတယောက်ကတော့ငြိမ်းချမ်းရေးကိုကာကွယ်ဖို့လက်ရှိအုပ်ချုပ်ရေးကိုအဆုံးတတ်လိုက်တယ်ဆိုပြီးပြောဆိုသွားပါတယ်ရှင
်ဩစတြေးလျနိုင်ငံမှာတော့ဌာနေတိုင်းသားအခွင့်အရေးဖွဲ့စည်းပုံမှာထည့်သွင်းရေးအတွက်အောက်တိုဘာလမှာဆန္ဒခံပွဲလုပ်ဖို့ရှိနေပါတယ်ဩစတြေးလျနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာထာနေတိုင်းသားတွေအခွင့်အရေးအလေးပေးထည့်သွင်းဖို့လူမှုဆန္ဒခံရင်ပွဲကိုအောက်တိုဘာ16ရက်နေ့မှာကျင်းပမယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကဒီနေ့ပဲပြောကြားလိုက်တာပ
ါ Let's be very clear about the alternative because voting no leads nowhere it means nothing changes
တခြားရွေးချယ်စရာနည်းလမ်းကိုကြည့်မယ်ဆိုရင်ဒီအဆိုကိုမထောက်ခံတဲ့အတွက်ဘဲမှရောက်မှာမဟုတ်ပါဘူးဘာပြောင်းလဲမှုမှလည်းဖြစ်မှာမဟုတ်ပါဘူးကံကွယ်မဲ့ပေးခြင်းအပြင်တော့အနာဂတ်ကိုသွားနိုင်မဲ့လမ်းကြောင်းကိုပိတ်လိုက်ပြီးသားဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံထဲမှာထည့်ပြီးအတိမတ်ပြုမဲ့အစီအစဉ်ကိုမဟန်တားလိုက်ကြပါနဲ့လို့ကျွန်တော်ပြောချင်ပါတယ်။သူတို့အတွက်ကောင်းမွန်တဲ့ရလဒ်ရှိနိုင်ရေးတောင်းဆိုနေကြတဲ့လူမှုအသိုင်းအဝိုင်းတွေရဲ့အပန်းတွေကိုနားထောင်ပေးကြပါလို့ဝန်ကြီးချုပ်အယ်ဘာနီစီကပြောသွားတာပါ။အခုလုံးမဲ့လူမှုဆန္ဒခိုင်ပွဲရထာနေအဘော်ရီဂျင်ဂျွန်းနဲ့Torres Strait ကျွန်းသားတွေအရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေအတွက်လွှတ်တော်အမတ်တွေကိုအကြံပေးနိုင်မဲ့ Voice of Parliament လို့ခေါ်တဲ့ Committee တရက်ဖွဲ့စည်းဖို့အဆိုပြုထားတာဖြစ်ပါတယ်။ Australia လူရေ26သန်းရဲ့300ခန့်တော့ဟာဌာနေတိုင်းသားတွေဖြစ်ပေမဲ့ဒီနေရာမှာနှစ်ပေါင်း6000ကျော်လောက်အောင်နေထိုင်လာကြတဲ့သူတို့အကြောင်းကို Australia ဖွဲ့စည်းပုံမှာတလုံးမှဖော်ပြထားခြင်းမရှိခဲ့ပါဘူး။ British Colony လက်ထက်ကစဖိနစ်ချုပ်ချယ်ခြင်းခံခဲ့ရတဲ့ဌာနေတိုင်းသားတွေဟာ
ထောင်ကူဟာ60ပြည့်နှစ်လွန်ကာလရောက်မှသာမဲပေးခွင့်ရကြတာဖြစ်သလိုကျန်တဲ့သူများစုကလည်းဆင်းရဲနွမ်းပွားစွာနေထိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားရေးဆိုတဲ့ဆွဲချက်နဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရိကန်ကိုနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါကစ္စတန်တရားရုံးတရုံးကချုပ်ရက်14ရက်ထပ်မံတိုးမြင့်လိုက်တယ်လို့ခန့်မှန်းရရှိနေကပြ အဂရီလိုက်စားမှုနဲ့ဩဂုတ်လ5ရက်ကထောင်နဲ့3နှစ်ချမှတ်ခဲ့တဲ့အထောက်ထောင်အတွင်းအထူးတရားရုံးကဆုံးဖြတ်ခဲ့တာလို့လည်းသူ့ရဲ့ရှေ့နေကပြောပါတယ်မနေ့ကတော့အဆိုပါပြစ်ဒဏ်ကိုဆိုင်းငံ့ခဲ့ပြီးအာမခံနဲ့လွတ်မြောက်နိုင်တယ်လို့သတင်းတွေထွက်ခဲ့ပြီးမဲ့အခုတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ချုပ်ရက်ထပ်တိုးလိုက်တာပါအသက်80အရွယ်ဝင်းကြီးချုပ်ဟောင်းခန့်ကိုပြီးခဲ့တဲ့နှစ်ဧပြီလတုန်းကပါလီမန်မှာအယုံကြည်မရှိကြောင်းမဲခွဲဆုံးဖြတ်ရမှာရှုံးနေခဲ့ပြီးအမှုအများပြားနဲ့ဆွဲချက်တင်ခံနေရတာလည်းဖြစ်ပါတယ်ခန့်ကိုထောက်ခံသူတွေကတော့ပါကစ္စတန်နိုင်ငံရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေတဲ့အတွက်အခုလိုခန့်ကိုအပြစ်ပေးတဲ့အပြင်ဒီနှစ်ကုန်ပိုင်းလုံးမဲ့ရွေးကောက်ပွဲကို2024အစောပိုင်းထိရွှေ့ဆိုင်းလိုက်တာလို့ယုံကြည်နေကြပါတယ်ရှင်
အင်ဒိုနီးရှားမှာတော့ချစ်သူရီစာရမယ်ဆိုတဲ့မလုံးတဲ့အွန်လိုင်းလေလံမှုကမသင်္ကာသူတရုတ်လူမျိုး90နီးပါးကိုဖမ်းဆီးလိုက်ပါပြီ။တရုတ်နိုင်ငံကလူယာနဲ့ခြေကိုအခုလိုလိမ်လည်ခဲ့တဲ့အွန်လိုင်းဂိုင်းတစ်ခုနဲ့ပတ်သက်တယ်လို့မသင်္ကာသူတရုတ်နိုင်ငံသား88ယောက်ကိုဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားအရာရှိတွေကဒီနေ့ပြောလိုက်တာပါ။တရုတ်အာဏာပိုင်တွေရဲ့သတင်းပေးချက်အရရီယာကျွန်းကဗထန်မြို့မှာအမျိုးသား38ယောက်အမျိုးသမီး5ယောက်စစ်ဘောင်88ယောက်ကိုမနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကိန်းဟာအစိုးရအရာရှိအများစုပါဝင်တရုတ်နိုင်ငံသားအများပြားထံကအွန်လိုင်းကနေငွေညှိယူတဲ့အဖွဲ့ဖြစ်တယ်လို့လည်းအင်ဒိုနီးရှားအရာရှိတွေကဆိုပါတယ်။အခုဖမ်းဆီးသွားမိသူတွေထဲမှာအင်ဒိုနီးရှားနိုင်ငံသားတွေပါမပါဆိုတာစုံစမ်းစစ်ဆေးနေသေးဖြစ်ပြီးတကယ်လို့အားလုံးကတရုတ်နိုင်ငံသားကြီးပဲဆိုရင်တော့တရုတ်ပြည်ကိုအကုန်ပြန်ပို့မယ်လို့ရီယာကျွန်းရဲတပ်ဖွဲ့ပြောခွင့်ရဇဝါနီပန်ဒရာအာဆီယက AFP သတင်းဌာနကိုဒီနေ့ပြောလိုက်ပါတယ်ဒီလူတွေဟာဗီဒီယိုနဲ့ဖုန်းခေါ်ပြောရင်တစ်ဖက်လူပေါ်မြစ်တာထားတဲ့အောင်ဟန်ဆောင်ပြီးငွေလိမ်ယူနေတာဘာလို့လဲဒီအင်ဒိုနီးရှားအရာရှိတွေကဆက်ပြောပါတယ်အမျိုးသမီးလိမ်လည်သူတွေဟာအွန်လိုင်းကနေတစ်ဖက်ကမျိုးသားကိုလိမ်ပိုင်းဆိုင်ရာတွေ့ဆုံဖြောင်းလေးရှိပြီးသူတို့နဲ့အတူရှိနေတဲ့မျိုးသားတွေဗီဒီယိုမှတ်တမ်းတင်လာပြီးငွေညှိလိရှိတယ်လို့လည်းပြောကြပါတယ်ခင်ဗျာ VOA American တရင် August 30ရက်နေ့ဗိုလ်တုညထိပ်တန်းရသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့တရုတ်နယ်ကုန်သွယ်ရေးဆွေးနွေးမှုတိုးတက်မှုရှိတယ်လို့ American ဘက်ကပြောလိုက်တာပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နယ် American တို့ကကုန်သွယ်ရေးဝန်ကြီးတွေအကြားကုန်သွယ်ရေးနယ်ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စတွေကိုပုံမှန်လင်းလင်းဆွေးနွေးခင်ရခဲ့ပြီးတိုးတက်တဲ့ရလဒ်တွေရှိခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဘက်ကပြောလိုက်ပါတယ်။တရုတ်နိုင်ငံကို၄ရက်ကြာသွားရောက်တဲ့ခီးစင်နဲ့ပတ်သက်လို့ဒီနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲပြုလုပ်ချိန်မှာပြောသွားတာပါ။ကိုရိုင်းသတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့မခင်ပြူထွေပြောပြပေးပါအောင်ခင်ဗျာ
။အချိန်တိုကြာဆက်ဆံရေးကျင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြီးနှစ်ခုကြားကကုန်သွယ်စီးပွားဆက်ဆံရေးတွေပုံမှန်ပြန်လည်စတင်နိုင်ဖို့ရည်ရွယ်ပြီးတော့အမေရိကန်ကုသရေးဝန်ကြီးဂျီနာ M. ရီမန်ဒူဟာဒီလ29ရက်နေ့ကနေ30ရက်နေ့အထိတရုတ်နိုင်ငံကိုသွားရောက်နေတာပါဒီခီးစင်အတွင်းနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်လို့ရနိုင်တဲ့နည်းလမ်းတွေကိုပွပွင့်လင်းလင်းနဲ့ဆွေးနွေးနိုင်ခဲ့တယ်လို့ကုန်သွယ်ရေးဝန်ကြီးရေမန်ဒူကဒီနေ့ဒီအမေရိကန်နိုင်ငံစာရေးဌာနရဲ့အာရှပစိဖိတ်ဒေသဆိုင်ရာမီဒီယာအဖွဲ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
We had candid, constructive conversations. I was able to explain our policies and our approach to China. And I heard from my
Chinese counterpart. ကျမတို့နှစ်ဖက်ပုံမှန်နေနေအပြုသဘောဆောင်ပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်ရှင်။ကျမတို့ရဲ့မူဝါဒတွေတရုတ်နိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့ချင်းကပ်ပုံတွေကိုရှင်းပြခဲ့ပါတယ်။အလားတူပဲတရုတ်ဝန်ကြီးဘက်ကလည်းပွင့်နေတဲ့ဆွေးနွေးပွဲတစ်ခုဖြစ်ခဲ့တယ်လို့ပြောတာပြန်ပြီးတော့သိရပါတယ်။ကျမအနေနဲ့တင်းတင်းမမာဖိအားပေးတာမျိုးမလုပ်ခဲ့ပါဘူး။ကျမတို့ဘက်ကကာဝယ်ဖို့လိုအပ်တဲ့အရာတွေကိုကာဝယ်မယ်တိုးမြင့်ဆောင်ရွက်တင်တာတွေရှင်ဆောင်ရွက်မယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးခဲ့ပါတယ်ဆိုလိုတာကအမျိုးသားလုံခြုံရေးနဲ့ပတ်သက်လာရင်ပြပြသားသားဆောင်ရွက်မှာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းအတူလက်တွဲဆောင်ရွက်လို့ရတဲ့စီးပွားရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားကြဖို့ဖြစ်ပါတယ
်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမဲ့ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေပူးပေါင်းလုပ်ဆောင်လို့ရတဲ့အရာတွေအများပြားရှိနေတယ်လို့လည်းဝန်ကြီးရေမန်ဒူကပြောပါတယ် ီလိုလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ပြီးနိုင်ငံခြားကောင်းမွန်တဲ့ပုံသွေးရေးနဲ့ဆက်သွယ်ရေးလမ်းကြောင်းတွေကိုပုံမှန်ပြန်လည်ထားရှိနိုင်ရေးအခုခီးစဉ်အတွင်းမှာအအောင်မြင်မြင်ဆွေးနွေးနိုင်ခဲ့တယ်လို့ဝန်ကြီးဝန်မှန်တို့ကပြောပါတယ
် The biggest achievement was just to start regular communication and to have again it's hard to
အကြီးမားဆုံးအောင်မြင်မှုကတော့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းပြန်ပြီးတော့စနိုင်တာပါ။အမေရိကန်ကုန်သွယ်ရေးဝန်ကြီးတဦးအနေနဲ့တရုတ်နိုင်ငံကိုလာရောက်ပြီးတော့အခုလိုမျိုးဆွေးနွေးမှုလုပ်နိုင်တာဟာ၅နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါလိမ့်ရှင်။ဒါကအမတန်မှအရေးကြီးတဲ့အချက်ပါ။နိုင်ငံကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားဆက်ဆံမှုတွေမှာအကြီးမားဆုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအခုလိုမျိုးတစ်ဖက်နဲ့တစ်ဖက်မျက်နှာချင်းဆိုင်ပြီးတော့တွေးဆဆွေးနွေးခွင့်ရတာကအောင်မြင်မှုဖြစ်ပါလိမ့်။ဒါကကြီးမားတဲ့အောင်မြင်တိုးတက်မှုဖြစ်ပါလေရှင
့်။လေးရကြာတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်အမေရိကန်စီးပွားရေးခေါင်းဆောင်တွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေပညာရေးဌာနကခေါင်းဆောင်တွေနဲ့အကြောင်းလူအကြောင်းသားတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ရှိုင်းမြို့မှာရှိတဲ့ Disneyland နဲ့ Boring Company လို့တရုတ်နိုင်ငံအတွင်းမှာရှိနေတဲ့ဒီအရေးပါတဲ့အမေရိကန်စီးပွားရေးလုပ်ငန်းနေရာတွေကိုလည်းဒီကနေ့သွားရောက်ကြည့်ရှုခဲ့တဲ့အကြောင်းပြောပါရယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီး Gina M. Raimondo ဟာတနင်္လာနေ့ကတရုတ်ကုန်သွယ်ရေးဝန်ကြီး Wan Weichang နဲ့၄နာရီကြာတွေ့ဆုံခဲ့တယ်လို့နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းအဖွဲ့အသစ်ဖွဲ့စည်းဖို့အတွက်သဘောတူခဲ့တဲ့အကြောင်းတွေ့ဆုံမှုအပြီးတနင်္လာနေ့ကပြောဆိုခဲ့ပါသေးတယ်။နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ပြီးမှန်ကန်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံကုန်သွယ်ရေးနဲ့စီးပွားဆက်ဆံမှုတွေပြန်လည်စတင်နိုင်ဖို့ပျော်လင့်တဲ့အကြောင်းလည်းဝန်ကြီး Raimondo ကပြောဆိုသွားခဲ့ပါတယ်ရှင်။
တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးတာတိုးတက်မှုရှိတယ်လို့အမေရိကန်ဘက်ကပြောလိုက်တာကိုမက်ခင်ဖြူထွေးပြောပြခဲ့တာပါအခုတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေအတွင်းအရသာတချို့တိုက်ချေထိခိုက်ခဲ့ရတာပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ TNL တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဒေသခံတချို့တိုက်ချေထိခိုက်မှုတွေကြုံနေရပါတယ်ကုတ်ခိုင်နယ်မူဆယ်မြို့နယ်တွေမှာဒီရက်ပိုင်းတွင်စစ်ကောင်စီကလေကြောင်းတိုက်ခိုက်တာအပါအဝင်တိုက်ပွဲတွေပြင်းထန်နေတာပါရှမ်းပြည်နယ်မြောက်ပိုင်းကလက်နက်ကိုင်ပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပြပုတ်ထတာကိုကိုစော်ဝင်းလိုက်ပြောပြပေးပါဦးခင်ဗ
ျစစ်ကောင်စီနဲ့ TNL ခေါ်တအောင်းပလောင်တပ်အကြမ်းမှာပြီးခဲ့တဲ့ဇူလိုင်လကစတင်ပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရကဒီလပိုင်းအတွင်းမှာတော့မူဆယ်ကုတ်ခိုင်လာရှိုးစတဲ့မြို့နယ်တွေမှာတိုက်ပွဲတွေခက်စိတ်စိတ်ပြန်ဖြစ်လာနေတာပါကုတ်ခိုင်မြို့နယ်နန်းဖက်ခါရွာမှာတော့မနေ့ကနဲ့ဒီကနေ့နေ့ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီမနေ့ဖြစ်တဲ့တိုက်ပွဲအတွင်းအရသားတအူးသေဆုံးခဲ့တယ်လို့၃ဦးဒဏ်ရာရခဲ့တဲ့အကြောင်းနဖက်ခါဒေတာကန်တူက VOA ကိုပြောပါတယ်
။မမေကကျွန်တော်နဖက်ခါမမေကတက်ခေါ်တာခလာရီယာနဲ့ဆက်တူတော့ရှင်။အဝေးမှာတိုက်ပွဲဖြစ်လာတယ်။ဘယ်နှကြီးမှန်းမှန်းလဲအဲ့ဒါပဲဖြစ်ပြရတယ်။ဖြစ်ပြရဆိုတော့မမေကဆိုတော့နဖက်ခါရတဲ့ဒီဘက်ကကြီးကဝင်လာတော့ဗျာ။ဝင်လုံးမဲ့နေတာမျိုးလားမမေကဆိုနေရင်းလုံးဝင်လာတယ်။ဝင်လာ၃နာရီလောက်ကျဝင်အဲ့ဝင်တော့ရပ်ကွက်ရှင်းနဲ့၃လေးရပါတော့တော်ကနေမှမှန်းကျတော့နေနှလုံးထိတယ်အဲဒီနေ့ကျတော့ဆယ်နှစ်လောက်မှပတ်သက်ဖြစ်ကြတော့တယောက်တည်း၃လောက်တန်းရတယ်၅နှစ်ရဲ့ကောင်မလေးကပေါ်ရင်း၃နှစ်ကောင်လေးနေရောအခုနှစ်ကောင်လေးပြရပါတယ်လက်နဲ့ကြည့်လိုက
်မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာတော့စစ်ကောင်စီတပ်နဲ့ TNL 28ရက်နေ့မနေ့ပိုင်းကနေ29ရက်နေ့ညတကောင်အထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့လေကြောင်းကလာရောက်တိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်29ရက်နေ့ညပိုင်းမှာ TNL ကဆယ်လန့်ရွာကစစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပြီးတိုက်ပွဲအတွင်းနေအိမ်တချို့ထိမှန်ပျက်စီးသွားခဲ့တယ်လို့အရသားတွေလည်းထိခိုက်ခဲ့ကြောင်းဆယ်လန့်ရွာသားတဦးကပြောပါတယ
်။ညနေပိုင်းကနေရတော့ဒီရွာဒီမှုဘုန်းလည်းကျေးပြီးတော့အမှုစုလည်းပြန်ပြတ်သွားတယ်ပြီးတော့ပြန်လဲလာပြီးတော့တော့တော့ပူကျေးပြတ်ပြန်သွားတာဗျာ။ဘုဒ္ဓဘာသာမြောင်ခါမီမှာဒီဟောချင်းနေရရနေပြီးတော့အချင်းစကားရှိတဲ့တွေ့ကိုတို့လာတိုက်တာညတကောင်ပြီးတော့တို့စူပေါ်ကြည့်တာဒါနဲ့ကြီးကြတော့ဆန်းစာတောင်ပေါ်အနေနဲ့ဒီဟာဘက်ကိုပြေးကြတာအများကြီးပဲမင်းကတိုက်ပွဲဖြစ်တော့အိမ်ကြီးတာတော့ဝင်ကြည့်တော့ပြေးရင်တော့ပြီးအောင်ပြေးကြတော့လေဒီရွာထဲမှာရှိတဲ့ဒီဟောပူကြီးကျောင်းအကျောင်းမှာလည်းရှိတယ်တချို့ပုံးနေတဲ့ပုံပွဲကြီးကလည်းရှိတယ်ဒီရောတော့မင်းကမြောက်ကြည့်ရတော့ပြောင်းသွားပြီးဆိုမှကြည့်ကြည့်တယ်နောက်ပြောကြတော့တို့လည်းမကြည့်အိမ်ပေါ်ကျတော့ရှောက်မှပြန်ရရဒီနေ့တော့တမီကိုပေးပွဲတာတော့မကြောက်ရပေးချင်းတက်ပြီးမဲမကြည့်လို့ချင်းကောင်းကြည့်နေတာ
စစ်ကောင်စီတပ်စခန်းဟာဆယ်လန့်ရွာမြောက်ဖက်လေတော့အဆက်မှရှိပြီး TNL ကဆယ်လန့်ရွာအတွင်းကစစ်ကြောင်းအပါဝင်စစ်ကြောင်းသုံးကြောင်းနဲ့တိုက်ခိုက်ခဲ့တာလို့ပြောပါတယ်ဒီကနေ့မှာတော့ဆယ်လန့်ရွာကဒေသခံတချို့နဲ့နန့်ကတ်မိုင်းဆက်နဲ့မန့်ကတ်ကျေးရွာတွေကတော့တိမ်းရှောင်သွားကြပြီဖြစ်ပါတယ်ဒ ပြန်နယ်လေတောင်းပလောင်တပ်ဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးဌာနကတော့ဒီလ29ရက်နေ့မှာမူဆယ်နဲ့ကုတ်ခိုင်မြို့နယ်တွေအတွင်းတိုက်ပွဲ၃နေရာဖြစ်ခဲ့တဲ့အကြောင်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်သလိုလက်နက်ကြီးအလုံး60ကျော်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မူဆယ်မြို့နယ်အတွင်းလွိုင်းတေးမင်းတောင်ဘက်မှာမနက်ပိုင်းတစ်ချိန်ဆယ်လန့်ရွာမှာညနေပိုင်းတစ်ချိန်တိုက်ပွဲဖြစ်ခဲ့ကြောင်းနဲ့နေကင်းပိုင်းကကုတ်ခိုင်မြို့နယ်ခုံမုံရွာအနီးမှာလည်းတိုက်ပွဲတစ်ချိန်ဖြစ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့ထိုးစစ်ကိုတံပြန်တဲ့အနေနဲ့မနေ့9နာရီလောက်မှာမူဆယ်မြို့နယ်အတွင်းကိုတစ်ကြိမ်ည8နာရီလောက်မှာဆယ်လန့်ရွာတပ်စခန်းကိုတစ်ကြိမ်ညနေ6နာရီမှာကုတ်ခတ်မြို့နယ်နတ်ဖတ်ခွာရွာကိုတစ်ကြိမ်တံပြန်တိုက်ခတ်ခဲ့ကြောင်းလည်းသတင်းထုတ်ပြန်ပါတယ်။တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးတာကိုတော့ဖော်ပြတာမရှိပါဘူး။ဒီလအတွင်းမှာတော့စစ်ကောင်စီနဲ့ TNLA ကြားတိုက်ပွဲပေါင်း18ကြိမ်ဖြစ်ပွားခဲ့ကြောင်းလည်း TNLA ပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီတပ်ဟာ TNLA နဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေသလိုဒီလ29ရက်နေ့ကနေ29ရက်နေ့အထိကုတ်ခံမြို့နယ်နန်းအုံရွာအနီးမှာ KIA ကချင်တပ်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားနေတဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းမှာ TNLA တောင်းပလောင်တပ်နဲ့တိုက်ပွဲပြင်းထန်နေပြီးအရသာတေချီထိခိုက်ခဲ့တာကိုကိုစံဝန်လိုင်းပြောပြခဲ့တာပါ။အခုတော့နေရပြန်ရေးရှေ့ပြေးစမ်းသပ်အစီအစဉ်ကိုရ ेंजर တွေစိုးရိမ်နေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရ ेंजर တွေနေရပြန်ရေးရှေ့ပြေးစမ်းသပ်အစီအစဉ်ကိုစတင်ဖို့ပြင်ဆင်နေပေမဲ့ဒုက္ခသည်တွေအကြားမှာတော့စိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်။နှစ်ဖက်အာဏာပိုင်တွေကနေရပြန်ရေးစီစဉ်နေပေမဲ့လက်တွေ့အကောင်အထည်ဖော်နိုင်ပါမလားဆိုတာကိုလည်းအကဲခတ်တွေတန်တရားရှိနေကြပါတယ်။ရ ेंजर တွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပြည်ပထားတဲ့တဲ့ကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
စစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာစစ်ကောင်စီတို့လှုပ်ဆောင်နေကြတာရှိပေမဲ့အခုချိန်ထိဒုက္ခသည်တွေနေရမပြန်နိုင်သေးပါဘူးလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်အစိုးရဘက်ဒီနေ့မကုန်ခင်ရိုဟင်ဂျာ1000လောက်နဲ့နေရပြန်ရေးစတင်လို့ကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေရဲ့စိုးရိမ်မှုတွေနဲ့လိုလားချက်တွေကိုစစ်ကောင်စီတာဝန်ရှိသူတွေမဖြေရှင်းနိုင်သေးတာကြောင့်ပြန်ဖို့မလွယ်သေးဘူးလို့ရ ेंजर ဒုက္ခသည်တူကပြောပါတယ
်။အဓိကကျွန်တော်တို့နေရပြင်ကိစ္စကတော့မနာပင်သူတို့မြန်မာစုရဆိုင်မြန်မာစိတ်ကွန်စီကမနာပင်စမ်းနေလို့ဆိုရင်တော့မနာပင်လာကြမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မိုးဟိုဘူးဘွားမင်းပိုင်မီဖိုက်တယ်ကျွန်တော်တို့ဟိုအဲ့မှာဒီတော့ဒီမှာအဲ့ဒီမှာနေကြတာလို့ပြိုက်တာဆိုကျွန်တော်တို့အဲ့ဒီနေရာအတော့ကျွန်တော်ကအမတာမနေတိုင်းနေစဉ်ကျွန်တော်ကဟိုဆေးပူနေကြတယ်ဒါကတော့မြန်မာစိုးရရဲ့အာဏာရှားကြောင့်ကျွန်တော်တို့ပြင်မလာနိုင်တာပါသူတို့ကပြောတယ်ခင်ဗျားတို့လာကြပါလာကြမှာသူတို့မီဒီယာနဲ့ဟိုတခြားဟိုတန်းဌာနတွေမှာမကြခဏပြောဆိုလျားရှိတယ်ဒါကတော့ကျွန်တော်တို့ reputation လို့ပေါ့တော့ကျွန်တော်ကစိုးစားတယ်သူတို့မလာကြဘူးသူတို့ပြောဒါကကျွန်တော်တို့အဲ့မှာ reputation သမီးတို့လည်းကျွန်တော်တို့ टाइम နဲ့ဆွေးနွေးပြီးတော့ကျွန်တော်တို့တောင်းဆိုရှာစီတယ်ကျွန်တော်တောင်းဆိုရှာမှာပါသူတို့စီကပါတကွမလို့ဟိုမညာမချင်းဆိုတော့ကျွန်တော်တို့စီကရရှိဖို့လိုကြတယ်ကျွန်တော်ပါတကွမလို့မပြောနေအဲ့လိုမျိုးသူတို့လုံးမယ်ဆိုရင်ပါတီရှင်းကတော့လောလောဆယ်အခုသူတို့ process ပထမဆားတယ် pilot project နဲ့ဆိုသူတို့ကျွန်တော်အဲ့ဒီပုံစံတိုင်းသူတို့ဆက်ပြီးတော့သူတို့လောရှာလာနေသူတို့ကျွန်တော်
ဒုက္ခသည်တွေနေရပြန်ရေးအယတအစိုးရလက်ထက်မှာကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါမြန်မာနိုင်ငံကနားလည်မှုစာချုပ်လာတွေလက်မှတ်ထိုးထားပေမဲ့လက်တွေ့မှာတော့အကောင်အထည်မဖော်နိုင်သေးပါဘူးအခုနောက်ဆုံးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေချိန်မှာနေရပြန်ရမှာကိုလည်းဒုက္ခသည်တွေစိုးရိမ်နေကြတာပါ
တကူကတော့ကျွန်တော်တို့အိုးရူဟင်ဂျာဒုက္ခသည်တွေကစိုးရိမ်တာကအရေးလုံးမဟုတ်တော့ပါဘူး2021ခုနှစ်မှာစစ်ထက်ကအာဏာသိမ်းပြီးနောက်ပိုင်းခါလာစီမြန်မာတနင်္ဂနွေလုံးမှာအင်မတန်ဆူဆူဝဝစစ်စင်ရေးစင်နေတာကိုကျွန်တော်တို့အမြဲကြားသိနေရတယ်ထွင်မိနေရတယ်ကျွန်တော်တို့မြန်မာနိုင်ငံသားအဖို့အင်မတန်ဆူရသောတပြဲမှုတန်စီမှုဟိုဖြူလောင်းနေကြောင်းစစ်စင်ရေးဖြူလောင်းနေကြောင်းကျွန်တော်တို့အမြဲအဲကျွန်တော်တို့ကအဲ့ဒီဒရင်အရှာလာကိုရယူနေကြပါတယ်မြန်မာနိုင်ငံမှာထိုင်းနဲ့ကျင်းနေ14ခုမှုမှာဆိုရင်ကျင်းနေတစ်ခုထိုင်းတစ်ခုမှာအေရှားမှုဆိုတာမရှိခဲ့ပါဘူးကျွန်တော်တို့ဒီလိုဆိုးအားသောအချိန်ကာလမှာဒီပေါ့နှုံးနဲ့လေပေါ်မှာပြောတဲ့စကားကိုနားသွင်းပြီးတော့ထွန်းမဲ့ဆိုရင်ဒီနောက်တစ်ခါဒီလိုမျိုးပေါ့ဆိုးရွားသောအင်ဒီယေကိုခြောက်ရောက်မှာကိုကျွန်တော်တို့ကအမှန်တော့စုံရင်ကြတယ်
Bangladesh anabain ni garo dukha de re niye pyan ye san tat a si zin go han ta ra re ma lou ja bu le tri pe da ba de da ba me le sit kaun si let the ranger re niye pyan ye ha let twe ma account the phaw nai bu ma lwe bu lo yakhan a ye le la tong tat tu lwet taw ko sele haung tu phit de u phe tan ga pyo ba de
du pyin chu lo yakhan niye san na ma ba be a lu ko shin yin pi le bi yo lou ma sin le ai pyat na chat pi yo paw la nai ne bo mo sin ni win la chin a pyin yakhan niye ga ဘလိုနေနာမှုရှိလာနိုင်တယ်ဘလိုဆိုရင်အကြောင်းအရာမှုတွေရှိတယ်အဲ့အရာတွေလည်းဖြည့်တင်းစဉ်းစားပြီးတော့ရခိုင်ဘွဲစီကကောင်းဆောင်တွေကိုလည်းအဲ့ဒီလက်ခံရေးအခြေအနေပရိုဆက်မှာပါပို့လို့တာပေါ့အဲ့အရာမျိုးဆိုရင်တော့အဖြစ်အပျက်တွေနိုင်တယ်ခုတိုင်းတာကတော့တစ်ခါတစ်ခါနဲ့သူတို့လုံနိုင်တဲ့ငါတို့လုံနိုင်တယ်ဆိုတော့နာမည်ကအယူယုံပေါ့သူတို့ယူယုံပေါ့အဲ့ဒီစူးစမ်းနေရတဲ့အဆင့်ကဖ
ုထွက်ပြေးခဲ့ကြရတဲ့တိန်းနဲ့ချီနယ်ရွေးညာတွေကိုပြန်လက်ခံဖို့နှစ်နိုင်ငံကြားအရင်ကတည်းကသဘောတူထားပေမဲ့လက်တွေ့အကောင်အထည်မပေါ်နိုင်ပဲဖြစ်နေတာပါ။ရွေးညာဒုက္ခသည်တွေကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေကြောင့်ရောအခြေခံခွင့်ရရရှိပိုင်ခွင့်နဲ့လုံခြုံရေးအခြေအနေပေါ်စိုးရိမ်မှုတွေကြောင့်ပါနေရက်ပြန်ရေးအစီအစဉ်ပေါ်တန်တရားရှိနေကြပါတယ်။ကုလသမဂ္ဂနဲ့လူအခွင့်ရေးအဖွဲ့အစည်းတွေကလည်းရွေးညာတွေရဲ့ဆန္ဒမပါဘဲနေရက်ပြန်ပို့တာတွေမလုပ်ဖို့တတိပေးနေကြတာဖြစ်ပါတယ်ခင်ဗျာ။
နေရပြန်ရင်ရှေးပြေးစမ်းသပ်အစီအစဉ်ရ ेंजर တွေစွရင်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့မြေပြိုမှုကြောင့်ဖြစ်စည်းသွားတဲ့မြပရိကော့ကရိတ်လမ်းမှာကုန်စည်စီးဆင်းမှုအခက်ကြုံနေရတာပါ။ကင်းပြင်းနဲ့မြပရိကော့ကရိတ်အာရှလမ်းမကြီးမှာဒီလာစံကမိုးကြီးမြေပြိုခဲ့တာကြောင့်ဖြစ်စည်းသွားတဲ့တံတားကိုယာယီအစားထုတ်လိုက်ပေမဲ့ကုန်စည်စီးဆင်းမှုတွေပုံမှန်တိုင်းမသွားနိုင်သေးပဲဖြစ်နေပါတယ်။ဒီနေ့ဆိုရင်လည်းကားတွေရာနဲ့ချီစောင့်ဆိုင်နေကြတယ်လို့ကုန်တယ်တွေကပြောပါတယ်။အဖြစ်ဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလမ်းပိုင်းတောတော်ရေတံခွန်အနီးမှာပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကရေကြီးမြေပြိုရွာကနေကတ္တရာလမ်းပိုင်းတစ်ချို့ပြိုကျပျက်စီးသွားခဲ့ပါတယ်။ဒီနောက်ဒေးလီတရားထိုးပြီးကားတွေသွားလာလို့ရအောင်ပြင်ဆင်ခဲ့ပေမဲ့ဘီလီတရားကတရားအကျင့်ကျင်းမြောင်းတဲ့အတွက်ကားတွေရာနဲ့ချီပြီးပိတ်ဆို့မှုတွေရှိနေပြီးသွာလာမှုကြန့်ကြာနေတယ်လို့ကုန်စည်စီးဆင်းတာတွေလည်းအခက်အခဲဖြစ်နေကြောင်းကုန်တယ်တူကပြောပြပါဗျာ။ဟု
တ်တယ်လည်းဆိုနေတယ်လေဟိုဘက်ကတော့ဒီဘက်ကလည်းဆိုတော့ကားတွေကများတော့ပိတ်မိတယ်တော့ကားလမ်းရောက်ရှင်းတော့ပါရောအဲ့လိုဆိုတော့တော်တော်ကြာတယ်ကျွန်တော်တို့ကမနေ့ကမြောင်းတွေကခွန်လာရင်ဝဲထွက်လာတာညနေတန်တားကြီးဝဲမှတောင်းသွားတယ်ဆိုပေတယ်
လမ်းမှာပိတ်မိနေတာကြောင့်လူနာတွေကိုပို့ဆောင်နေတာတွေလည်းအခက်အခဲဖြစ်နေကြောင်းမြဝတီမြို့ကပရဟိတအဖွဲ့ဝင်တဦးကလည်းပြောပြပါဗျာ။ရတယ်။တာကြ
ီးသွားရတယ်ဒါပေမဲ့ကြီးကြီးကြီးကြီးနဲ့သွားတယ်။ကြီးကြီးကတော့အဲကားကြီးရောကားလေးရောအဲ့မှာရောပြုံမှုတိုးတော့ကားတွေကညက်ကုန်တာဟုတ်တယ်ကားကြီးတွေဆိုကြာပေါ့သူတို့ကားကြီးတွေဆိုခါမှပါဘူးဒီတော့လေလေရေရေကြာပေါ့ဒီအချက်လမ်းပေါ့ဟိုပေါ်ကလေးနဲ့ညောင်ရီလမ်းလာတဲ့ပိတ်ရအဲ့လိုမျိုးကျွန်တော်လည်းအခုအနားရောက်နေတာတောင်မောပါပဲကျွန်တော်လည်းဒီကြာဒီကျွန်တော်တို့မွာလေးကစက်လာတာတောင်မောအနားရီလေးကစက်လာတာသူဒီနေ့ဆိုရင်ကျွန်တော်အနေကတော့ရောက်ပြီကျွန်တော်ဒီဘောလူလာနဲ့တော့ဟိုလမ်းဟောလာတက်တာဒါကလမ်းပိတ်နေကျွန်တော်တောင်ဟောတက်တာတောင်ဟောတက်တာပါတော့လမ်းဟောဆက်ချင်တယ်ဒီကွာဘူးလေ
အဲ့ဒီအာရှလမ်းတစ်လျှောက်မှာပေါ့လမ်းဟောင်းမှာပါခီးသည်တင်ကားတွေကုန်ကားတွေကိုအခကျေးငွေကောက်ခံနေတဲ့ဒိတ်ပေါင်း30လောက်ရှိပြီးလိုချင်တဲ့ငွေကြေးကိုတောင်းခံနေတာကြောင့်ကားကားတွေလည်းဈေးတက်ကခီးသည်တွေအနေနဲ့ကားကားတွေကိုအရင်ကတည်းကပို့ပေးပြီးတော့သွာလာနေရတယ်ဆိုပြီးခီးသွားတွေကပြောပါတယ်အခုလိုမျိုးလမ်းအခြေအနေတွေကြောင့်ကြန့်ကြာတာအပြင်ကုန်ကားတွေခီးသည်တင်ကားတွေကိုစစ်တက်ရဲနေကြဆောင်ချက်EDF တက်တီကငွေကောက်ခံတာတွေရှိနေတာကြောင့်ဂိတ်ကြေးပေးပြီးမှကားတွေသွာလာခွင့်ရကြတယ်လို့လည်းပြောကြပါတယ်။တချို့ဂိတ်တွေမှာဆိုရင်ဂိတ်ကြေး9000ကျပ်မပေးရင်ကားတွေကိုလမ်းဘေးထိုးရက်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောကြပါတယ်။ PDF တက်တီစောင့်တဲ့ဂိတ်တွေမှာတော့စည်တနာရှိသလောက်သေးသွားပါဆိုပြီးပြောကြတယ်လို့လည်းခီးကြီးသွားတွေကပြောပါတယ်။ဂိတ်တစ်ခုနဲ့တစ်ခုကလည်းဓမီတိုင်းတတိုင်းစီလောက်ချားပဲရှိပြီးငွေကြေးတောင်းခံနေတာကြောင့်ကားသမားတွေကလည်းဂိတ်ကြေးပေးရတာကိုညီးတွားနေကြပါတယ်။ဒီလမ်းနေမှာလည်းမကြာခဏတိုက်ပွဲတွေရှိနေပြီးပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့တုန်းကလည်းခ ခရီးသွားကားတစီးပြစ်ခတ်ခံရတာကြောင့်ခရီးသည်လေးဦးဒဏ်ရာရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ရှင်
။မြေပြိုပျက်စီးသွားတဲ့မြောက်ရီကော့ကရိတ်အရှာလမ်းမှာကုန်စည်ပို့တာခတ်သွားတာကိုမအေးမှဖျော်ပြခဲ့တာပါ။ဖိုရူညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စန်တာနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျမ်းမာရေးနောက်အားကစားစတဲ့ဗိုလ်ရုညာပတ်စင်ကဏ္ဍတွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့ August 30ရက်ဗိုလ်ရုညာပိုင်းရေဒီယိုအစီအစဉ်တွေကို American နိုင်ငံ Washington DC မြို့တော်ကနေရုပ်သံကပါည10:00နာရီထိဆက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ဗိုလ်ရုညာတိုင်းပြောပြနေကြဦးကျော်စန်သားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့ဒုတိယနဲ့ကျမ်းမာရေနောက်ကုရနေအာကစားကန္တာဒီပတ်စင်ကန္တာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စန်သားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကြပါမြမဒီမိုကရေစီရေးနဲ့အမေရိကန်အခန်းကဏ္ဍခေါင်းစဉ်နဲ့သုံးသပ်ထားပါတယ်ဆရာနာရှင်စနစ်ကလွတ်မြောက်လို့တဲ့မြမပြည်သူအများစုဟာသူတို့ကကမ္ဘာဒီမိုကရေစီခေါင်းဆောင်လို့ယူဆနေကြတဲ့အမေရိကန်ရဲ့အကူအညီကိုမျှော်လင့်ကြပါတယ်မျော်လင့်သလောက်အကူအညီရနိုင်ပါမလားဒီလိုအကူအညီတွေပေးဖို့အမေရိကန်ဘက်မှာဘလို့အကန့်အသတ်တွေရှိနေပါလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စန်တာကိုမမျှတစေအောင်ကဆွေးနွေးထားတာကိုတော်ပါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါပြည့်စင်
မြန်မာနိုင်ငံဒီမိုကရေစီအရေးမှာဒီမြန်မာကနေပြီးတော့အမေရိကန်ကိုတော်တော်ကလေးအားထားတာကိုတွေ့ရပါတယ်အဲ့တော့အထူးသဖြင့်အနောက်နိုင်ငံတွေကိုလည်းအားထားရဆိုရင်အမေရိကန်ကိုပို့ပြီးတော့အားကိုးတဲ့သဘောရှိပါတယ်အဲ့တော့ဒီနေရာမှာအမေရိကန်ကိုတကယ်ပဲအားကိုးထိုက်ပါသလား
အားကိုးထိုက်သလားဆိုတော့အားကိုးတာကတော့အပြစ်ပြောစရာမရှိပါဘူးအကူအညီလုံနေတဲ့အခါမှာတော့တိုင်းကအားကိုးစရာရတဲ့သဘောပါပါပဲဒါမဲ့အမေရိကန်ကဘလောက်ကူညီနိုင်မလဲလုံလုံလရလရသူ့ကိုအားထုတ်တော့မရဘူးသူရဲ့အကူအညီကိုတော့မျောလင့်တာမမှားဘူးလို့ပြောရမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီအရေးဆိုတာသိကျပြန့်တယ်အဓိကအချင်းဒီမိုကရေစီဖြစ်လာဖို့အတွက်အဓိကနှစ်ပိုင်းခွဲလို့ပြောရပါလိမ့်ပထမတစ်ပိုင်းကဒီမိုကရေစီအတွက်အဟံတာအဓိကဖြစ်နေတဲ့အာနာရှင်စတိတ်ကိုဖယ်ရှားပြရမယ်အဲ့ပြီးတော့အဲ့ဒီလမ်းပိတ်ဆို့နေတာဖယ်ရှားပြီးမှဒီမိုကရေစီလမ်းကိုဆောက်လှမ်းဖို့အတွက်ဒီမိုကရေစီဖုံဆွေးကိုလှုပ်လာရမှာဖြစ်တယ်ဆိုတော့ပထမပိုင်းဖြစ်တဲ့အာနာရှင်ဖယ်ရှားရေးကိစ္စသိခက်ခဲတဲ့ကိစ္စပါဒီကိစ္စမှာအမေရိကန်ဘယ်လောက်ထိကိုထိလဲရောက်ထဲထဲဝင်ပါလာနိုင်မလဲဆိုတာသိမေးခွန်းထုတ်စရာဖြစ်ပါတယ်အခုပဲသူတို့က NDAA Burma Extra ကိုပြဋ္ဌာန်းထားတဲ့နှစ်ပဲပြေတော့မယ်အဲ့ဒီမှာကတိပေးထားတဲ့ပြောထားတဲ့အချက်လက်တွေပေါ့လေ non lethal assistance ပေးမယ်ဘာညာဆိုရဲဘာမှအကောင့်ထဲပေါ်လာစတင်လာတာလည်းမကြသေးဘူးဆိုတော့အဲ့ဒီဟာတွေကိုသိမျှော်လင့်နေလို့တော့မဖြစ်ဘူးလို့ထင်ပါတယ်အလားဘာပဲနဲ့ပြောရင
် American ကတော့သူ့ကိုယ်သူပါဟို democracy ပြရုပ်ပေါ့လူခွင့်ရင်းနဲ့ democracy ပြရုပ်တစ်ခုအဖြစ်သူ့ကိုယ်သူသတ်မှတ်ထားပါတယ်ဆိုတော့ဒီလိုမျိုးသတ်မှတ်ထားတဲ့နေရာမှာမူဝါဒတွေမှလည်းဒီလိုပဲပေါ်ပြပါတယ်အဲ့တော့ဒီလိုသတ်မှတ်ထားတာဟာဘလောက်အတိုင်းတာထိမှန်ကန်ပါသလဲ
လူခွင့်ရေးဆိုတာကတော့အမေရိကန်နိုင်ငံပေါ်ထွန်းလာခဲ့ရတာလူခွင့်ရေးအတွက်စပြီးလှုပ်လာတာပဲ liberty equality fraternity ဆိုတဲ့ကြော်စံနဲ့လှုပ်လာဆိုလူခွင့်ရေးသူတို့မှစကြရပါပါတယ်ဒါပေမဲ့ democracy လည်းသူတို့မှပါတယ်သို့သော်ဒီဝါဒကိုနိုင်ငံတော်ကိုပြန့်နှံ့သွားအောင်အမေရိကန်ဥဆောင်လှုပ်ဆောင်မယ်ဆိုတဲ့အယူဆကမရှိခဲ့ပါဘူးအစတုန်းကအမေရိကန်ရဲ့နိုင်ငံခြားရေးဝန်ထမ်းဟာပထမကွာစစ်ပြီးတဲ့အထိကမတိုင်ခင်အထိက isolationist သူကနေခဲ့တာအတိကပါဝင်လာတာဒုတိယကမ္ဘာစစ်ပြီးမှဆိုဗီယက်ပြည်ထောင်စုကအရှေ့ဥရောပနိုင်ငံတို့ကိုသိမ်းပိုက်ပြီးတော့ communist နဲ့လှုပ်ခိုင်းတဲ့အခါမှာအဲဒီအရှေ့ဥရောပနိုင်ငံတွေ communist anarchist ကလွတ်မြောက်အောင်အမေရိကန်ကညီဖို့အတွက်သူတို့မူဝါဒချပြီးလှုပ်တယ်အဲဒီတော့သမ္မတ Harry Truman ဆိုတော့အဲဒီမူဝါဒ Truman Doctrine ကိုခေါ်ပါတယ်စပိုင်းမှာဆိုတော့ Truman Doctrine ကသူတို့နိုင်ငံတွေကိုသူတို့တကယ်ပဲကူညီပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဆိုတော့အဲ့လိုလှုပ်လှုပ်လာခဲ့တာအဲ့ဒီမှာစပြီးတော့ကမ္ဘာမှာသူတို့ကဒီမိုကရေစီချန်ပီယံဆိုတဲ့ပုံစံမျိုးတစ်ဖြစ်ဖြစ်ဖြစ်လာတယ်။နောက်အခုနောက်ဆုံးဖြစ်နေတာကတော့တရုတ်ပေါ့လေယူကရိန်းမှာတော့နိုင်ငံနဲ့ကိုထိလဲပါဘူးအကူအညီပေးတာသာဖြစ်တယ်။နေတိုကလည်းပဲလက်နက်အကူအညီပေးတာသာဖြစ်တယ်။ဆိုတော့တိုင်ဝမ်မှာကြတော့တိုင်ဝမ်ဆွေတော့မထီးနဲ့ငါတို့လုပ်မယ်ဆိုပြီးတော့လင်းပြန်လာရင်သူတို့ကလည်းပြန်ပြတာတွေပါလေအများကြီးလုပ်နေဆိုတော့အထူးကပညာရှင်တွေကကင်ပွန်းတက်ကြတယ်ဘိုင်ဒန်ဒေါက်ထရိန်းနဲ့ ခေါင်းက Truman Doctrine လောက်ခဲ့လို့ပဲတိုင်ဝမ်ကိစ္စမှာတော့ဒီကိုဟန်တာဖို့အတွက်အမေရိကန်ဆိုတော့လုံနေဆိုတော့ပြောပါတယ်ဆိုတော့သူတို့ဟာဒီမိုကရေစီချန်ပီယံဟုတ်လားမဟုတ်လားဆိုတော့အဲ့ဒီမှာတော့စောင့်ကြည့်နေရတဲ့အခြေအနေကဖြစ်ပါတယ်ဘယ်လိုဖြစ်လာမလဲဆိုတာကတော့
ဟုတ်ပါတယ်ဒီမှာလဲလေဒီထိုင်ဝမ်အရေးမှာကြတော့အမေရိကန်ကထဲထဲဝင်ဝင်ကိုကူညီအောင်တွေ့ရပါတယ်အဲ့တစ်ဖက်ကပြောမယ်ဆိုရင်မြန်မာနိုင်ငံကရောသူကလည်းတရုတ်ရဲ့ဩဇာစက်ကွင်းတွေကိုကြာနေတယ်လို့ပြောလို့ရနိုင်တဲ့အနေထားပါဒါဆိုမြန်မာနိုင်ငံကြတော့အမေရိကန်ဘာလို့ဒီလောက်ထိမကူညီရပါလဲ
ထက်နိုင်ခြင်းလို့ရပါတယ်အမေရိကန်တရုတ်ရဲ့တိုင်ဝမ်အပေါ်မှာချိန်ကျောက်မှုနဲ့မြန်မာနိုင်ငံအပေါ်ချိန်ကျောက်မှုဘယ်ဟာပိုကြည့်တယ်လဲကြည့်လိုက်ရင်စိတ်သာထင်ရှားတယ်တရုတ်ကတိုင်ဝမ်ကိုပူပြီးချင်းချောက်တယ်။တိုင်ဝမ်ဟာသူတို့နိုင်ငံရဲ့တစိတ်တရေသလို့သူတို့သတ်မှတ်ထားတာဖြစ်တယ်။အမေရိကန်ကလည်းအဲ့ဒါ One China Policy ဆိုတာကိုလက်ခံခဲ့တာ။ဒါကြောင့်လည်းပဲသူတို့နဲ့နောက်တရုတ်နဲ့အမေရိကန်ဆက်ဆံရေးဆိုတာစတင်လာတာဖြစ်ပါတယ်။အခုခါမှာကျတော့အမေရိကန်ကဒီကိစ္စကိုပြန်ပြင်ကျင်တဲ့လေသံတွေပြစ်လာတော့တရုတ်ကလည်းဒါကိုပြန်ပြီးတင်းကျပ်လာတဲ့သဘောဆိုတော့တိုင်ဝမ်အပေါ်မှာတရုတ်ရဲ့ချင်းချောက်မှုကပူပြီးပြင်းထန်ပါတယ်။မြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့ချင်းချောက်မှုကတော့တိမပြင်းထန်ပါဘူး။မြန်မာနိုင်ငံမှာသူတို့ရဲ့အကျိုးစီးပွားအကျိုးစီးပွားဆိုစီးပွားရေးအကျိုးစီးပွားရှိမယ်ဆေးရအဖြစ်မဟာပြူအကျိုးစီးပွားရှိမယ်စီးပွားရေးအကျိုးစီးပွားကရေနံပိုင်လိုက်ကြောက်ဖြူအဆင်ဆဲတဲ့ကိစ္စကိုပြောနေရတယ်တရုတ်ရရှိတဲ့တခြားဒေသရရှိတဲ့ရေနံနေနဲ့ဆိုင်ရင်မြန်မာနိုင်ငံဖြတ်လာတဲ့ရေနံဟာစိတ်များပြားလွန်းတဲ့ပမာဏမဟုတ်ပါဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံတဆင့်အိန္ဒိယသမုဒ္ဒရာကိုဆေးရအဖြစ်ထွက်ပေါက်ရဖို့အတွက်ဂူဂူကျွန်းတို့မှအညာစီးစခန်းတိဆောက်တဲ့ဆွဲဟိုင်ဖြစ်လာတယ်အဲ့ဒီအပိုင်းကတော့နည်းနည်းပူပြီးအေးကြီးပါတယ်သို့တော်လည်းပဲတချိန်ချင်းမှမှတ်ထားမှာကတော့တရုတ်ဟာမြန်မာနိုင်ငံအပေါ်မှာဒါဩဇာလွှမ်းမိုးခွင့်ဒီစီးပွားရေးအဖြစ်အင်းကြီးချင်းနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မြန်မာအရေးနဲ့ပတ်သက်ရင်တရုတ်ပြည်အမေရိကန်ထက်အရေးပါတယ်ဆိုတော့အမေရိကန်ကိုယ်တိုင်ကအသိမပြုတယ်ကျွန်တော်မြန်မာနိုင်ငံမှာတာဝန်ကျဘူးတဲ့သံကြီးတမန်ကြီးအမေရိကန်သံတမန်ကြီးအများများကိုမေးဘူးပါတယ်အင်တာဗျူးလုပ်တယ်သူတို့လက်ခံထားရတာကိုဆိုတော့အမေရိကန်အတွက်မြန်မာနိုင်ငံပြည်တိုင်ဝမ်လောက်အရေးမကြီးဘူးလို့ပြောမှဖြစ်ပါတယ်။ဒါကြောင့်တိုင်ဝမ်ကိုပို့ပြီးအလေးထားတယ်။မြန်မာကိုလောက်အရေးထားပါဘူး
။အဲ့ဒါဆိုရင်ဒီအမေရိကန်သူ့ကိုယ်သူပေါ့ဟိုဒီမိုကရေစီပြရုပ်တစ်ခုဖြစ်မှတ်ယူထားတာပါ။အဲ့တော့ဒီမိုကရေစီနိုင်ငံတစ်ခုပြပြပြင်ပြင်ဖြစ်အောင်ဘယ်လိုဆက်ပြီးတော့သူကဖော်ဆောင်နိုင်မှာမလဲ။ဘယ်လိုထိန်းထားနိုင်မှာမလဲ
။အစူအဲ့ပြရုပ်ကိုသူအဲ့နာမည်ကိုထိန်းဖို့အတွက်သူကျွန်တော်ပထမဆုံးပြောခဲ့လို့ပဲနှစ်ပိုင်းအနာရှင်စနစ်ဖယ်ရှားရေးမှာသူတို့ဟာကိုထိလျောက်အဲ့လိုပါဝင်တာတွေကိုသိတက်တက်ကြောက်ကြောက်မလုပ်ဘူးသူတို့အချိုးစီမံချင်းချင်းပြီးတော့ငါတို့နှိမ့်လာသွားမလားဆိုတာတွက်ပြီးလုပ်မယ်သို့တော်လည်းပဲဒီမိုကရေစီအနာရှင်စနစ်ကိုတနေ့ဖယ်ရှားပြီးတော့လမ်းအဟလေးရသွားရင်တော့ဒီမိုကရေစီစနစ်ထွန်းကားရတဲ့အများကြီးအကူအညီပေးနိုင်ပါတယ်ဒါကြောင့်လည်းပဲတချို့ပညာရှင်တွေကအမေရိကန်ဟာအခုစစ်ကောင်စီကိုလုံအောင်ပြစ်ပစ်ခါလှုပ်ခိုင်းမဲ့အစားသူတို့ကိုနည်းနည်းလေးလမ်းစပေးပြီးတော့သူတို့အဟလေးပြအောင်ဖွင့်ပေးလိုက်ပါလားနမူနာပါပြလဲဆိုတော့အိုဘားမားလက်ထက်တုန်းကအိုဘားမားလက်ထက်တုန်းကအဲ့လိုလှုပ်ခဲတဲ့အတွက်ကြောင့်ဦးစင်းစင်းအစိုးရကလည်းပဲနည်းနည်းဟပေးတော့အိုဘားမားကစကူရိုင်းအဲ့ကိုသွားနောက်ပြီးဗြိတိန်ဝန်ကြီးချုပ်တို့ပါလို့သူတို့သွားကြပြီးတော့ဒီမိုကရေစီပြန်လဲပေါ်ဆောင်ရတဲ့သူစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံမှုတွေအများကြီးလှုပ်လာတယ်နောက်ပြီးတော့ဒီကဒီမိုကရေစီဖော်ဆောင်ရေးအဖွဲ့အစည်းတွေဒီမိုကရေစီနဲ့ပတ်သက်တဲ့ institution တွေပေါ်ပေါက်လာအောင်သူတို့စီးပွားရေးပညာရေးလေ့ကျင့်မှုအများကြီးအခုကြီးပေးလာတယ်။အဲ့ဒီပုံစံမျိုးနဲ့လုပ်ရင်တော့ဖြစ်နိုင်ပါတယ်။ဆိုတော့အမေရိကန်ဒီမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတွေမှာလည်းပဲအနာရှင်စနစ်ဖယ်ရှားရေးထိတိုက်ပြင်ဆိုင်မှုလုပ်တာထက်အဲ့ဒီလမ်းပွင့်ပြတဲ့နေရာမှာဝင်ပြီးတော့ခုနပြောဆိုစီးပွားရေးပညာရေးလူမှုရေးအဖြစ်democracy institution တွေဖန်တီးပေးနိုင်တဲ့နေရာမှာတော့အများကြီးအရေးပါမယ်ထင်ပါတယ်
။ဒါပေမဲ့ American ကကြတော့အခုစစ်ကောင်စီနဲ့စစ်ကောင်စီနဲ့ပတ်သက်တဲ့လူတွေကိုပေါ့ဟိုအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်နေရပါဒါဘယ်လောက်ထိထိရောက်ပါသလဲ
။အဲ့ဒါလည်း controversial လို့ပြောရင်တော့ရပါတယ်။ပညာရှင်တော်တော်များများကဒါ sanction ကိုအားမပေးပါဘူး။sanction သာမထိရောက်ဘူးလို့ပြောဆပါတယ်။ဆိုတော့အိုဘားမားလက်ထက်မှာမြန်မာနိုင်ငံမှာပွင့်လင်းပြီးတော့လက်ခဲ့တဲ့ sanction ကြောင့်မဟုတ်ပါဘူး။ sanction ကိုဖယ်ပြီးတော့အဲ့လိုအခါလေးပြလိုက်တာကသူတို့ဝင်လိုက်တဲ့သဘောကြောင့်ဆက်ပြီးတော့ပွင့်လင်းသွားတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ sanction ပေးနေလို့တချို့က sanction ဟာပြည်သူလူထုကသာပူပြီးနစ်နာရတယ်လို့ပြောကြပါတယ်။သူတို့က targeted sanction ပြည်သူကိုမထိခိုက်အောင်လုပ်တဲ့ဆိုပေမဲ့လည်းချမ်းသာတဲ့လူတွေချမ်းသာနေတာပဲအထူးသဖြင့်အဲစစ်တပ်ကလူတွေရဲ့ခရိုနီတွေရဲ့သူတို့ဗိုလ်ချုပ်တွေဘယ်လောက်ချမ်းသာနေကြလဲဆိုတော့သူတို့ကတော့ချမ်းသာပြီးရင်ချမ်းသာနေမှာပဲဆန့်ကျင်ကြောင့်ဆိုတော့အလုံးအထက်ထုတ်လုပ်ငန်းကလူတွေအလုံးလည်းမဲ့ဖြစ်တာတွေစသဖြင့်ပေါ့လေအများကြီးဖြစ်လာပါတယ်ဆိုတော့ဒါကြောင့်ဆန့်ကျင်ဟာသိထိရောက်တယ်လို့တော့လူတိုင်းကလက်မခံကြပါဘူးဒါပေမဲ့တချို့ကလည်းဆန့်ကျင်ထားတယ်ပြရင်အတက်ကြတယ်သို့တော်လည်းပဲလူအများစုကလည်းပဲသူတို့
အာဆင်ကောင်းဖြစ်ရတယ်ဖီအပီးရဲ့ဆန်ရှင်လုပ်တဲ့ဆိုရင်ကြည့်ပါကျွန်တော်တို့ဆရာပရိသတ်တွေလည်းအဲ့ဒါဟာတိုက်ကြတာပဲများသောဖြင့်တွေ့ရပါတယ်ဆိုတော့သိတော့အမကိုလောက်ထင်ပါလိမ့်ဆန်ရှင်လုပ်နေရတယ်အဲ့တော့ဒီမြန်မာအရေးမှာပါဟိုအမေရိကန်ကတခြားနိုင်ငံအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာရှိပါလားတခြားနိုင်ငံတွေခြားအဖွဲ့အစည်းတွေရောဟိုဘယ်လောက်ထိမြန်မာနိုင်ငံအတ
ေချက်ပါပဲဒီဒီမိုကရေစီလိုလာတဲ့နိုင်ငံတွေအမေရိကန်ဥဆောင်ပြီးတော့ဘလောက်ပဲအင်တိုင်းအတိုင်းလှုပ်လှုပ်တစ်ဖက်မှာတရုတ်တို့အာရုရှားတို့ကစစ်ကောင်စီဘက်ကနေပြီးတော့လုံအောင်ပန်ဖို့ပြင်နေတော့ဘယ်လိုမှမထိခိုက်နိုင်ဘူးသူတို့ကအနေသားကြီးပဲသူတို့ဟိုဘက်တွန်းပို့သူလိုပဲဖြစ်မယ်ဆိုတာကိုလည်းပဲအမြဲတမ်းစဉ်းစားနေရတယ်အမေရိကန်ကလည်းဒီကောင်စဉ်းစားမှာပဲကျန်တဲ့နိုင်ငံတွေကလည်းပဲကျေးဇူးရှင်တွေနဲ့ပူရောက်သွားမလားအိန္ဒိယဆိုအမြဲတမ်းပြောနေတာပဲအိန္ဒိယလှုပ်လှုပ်ရတာဟာငါတို့ကတွန်းပို့လိုက်ရင်ညီမတေဥပ္ပတ်ပါသွားမှာအဲ့ဒါအောင်လှုပ်ရပါတယ်ဆိုပြီးပြောနေကြတာပါဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းပဲသူတို့ချင်းချင်းသဘောထားတိုက်ဆိုင်မှုညီညွတ်မှုရှိနေတော့ဖြစ်နေမှာပဲကမ္ဘာဒီမိုကရေစီမြန်မာနိုင်ငံကတစ်ခုလုံးကထုံးကလာရေးရလည်းပဲဒီနိုင်ငံတွေအလုံးမှာတညီတညော်တဲ့ဖြစ်မှာဆိုတော့အဓိကကမ္ဘာအင်အားကြီးပြိုင်ဘက်နိုင်ငံတွေတစ်ဖက်ကဒီမိုကရေစီကျန်တဲ့တစ်ဖက်ကဒီမိုကရေစီမဟုတ်တဲ့နိုင်ငံဆိုတော့တကယ်ကြမှာဒီမိုကရေစီထုံးကားရေးဟာနိုင်ငံတကာအခင်းချင်းအသိပြီးတော့ကိုထိလက်ရောက်တာအခြေအနေအခင်းချင်းသိပြီးတော့ဒါဘာဒီကံမြန်မာသိမကောက်ဘူးလို့ပဲပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနေရာမှာတခုမေးကြည့်ချင်ပါတယ်ဒီလိုအခင်းချင်းမျိုးမှာပေါ့ဒီမြန်မာနိုင်ငံကဒီမိုကရေစီလူလားသူတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါပါလဲ
အရေးကြီးဆုံးပါပဲ Democracy can neither be imported nor exported Democracy ဟာသူများစီကတင်းသွင်းလို့လည်းမရဘူးဝယ်ယူလို့မရဘူးကိုယ်နိုင်ငံတွေမှာကိုယ်ဖန်တီးကြရမယ်ကိစ္စသာဖြစ်ပါတယ် Democracy ဆိုတော့မြန်မာပြည်သူတွေဟာပိုပြီးစိတ်လုံးညှင်းမှုရှိဖို့လိုတယ်နောက်ပြီး Democracy လိုလာတဲ့စိတ်ဓာတ်တွေလူတွေစီကံတာဝန်ယူမှုစသဖြင့်ပေါ့လေအစအစအရာရာအာပညာရေးပေါ့လေသူတွေအသိဉာဏ်မြင့်မအောင်သူတို့လိုရမယ်စိတ်လုံးညှင်းမှုရှိဖို့လိုတယ်ကိုယ်ကျိုးကိုကြည့်ပြီးတော့ငါကျိုးစီပါရှိရင်ပြီးရောဆိုပြီးတော့အများအကျိုးကိုပြစ်ပယ်ပြီးတော့လွတ်တဲ့စိတ်ဓာတ်မျိုးကိုဆွန့်ပစ်ဖို့လိုတယ်အဲ့ဒါမျိုးတွေစူပောင်းပြီးတော့ညီညာညာလှုပ်ရမှာဖြစ်ပါတယ်အချိန်ယူပြီးတဖြည်းဖြည်းသွားမယ်ကိစ္စလို့ထင်ပါတယ်မျက်စိ
မြန်မာအရေးမှာဟိုအမေရိကန်စီကနေပြီးတော့ထင်သလောက်အကူအညီတွေမရတော့ဘူးဆိုရင်ဒီဒီမိုကရေစီအရေးလိုလားသူတွေအနေနဲ့ဘာဆက်လုပ်တဲ့နေထင်ပါလဲ
ကိုကိုအားဝေးရမှာပေါ့အဲ့တော့ဒီမှာအမေရိကန်ကိုစကြတဲ့မှာသိပြီးတော့အားထားနေတော့ဖြစ်တာသူတို့ကသိပြီးလုံအောင်လုံလုံလည်လည်အားထားလို့မင်းရပါဘူးဆိုတော့ကျွန်တော်တို့ကပြောသလိုပဲကိုရိုဘက်ကတီဆောက်မှာပေါ့လေတချိန်ညီမှာတော့အလှည့်ပြောင်းဖြစ်လာမှာပဲအခုလည်းပဲမိမျိုးစုနဲ့တိုက်ပွဲဝင်နေရရုံကန်နေရဆိုတော့အလှည့်ပြောင်းဖြစ်လာတဲ့အခါကိုရိုဘက်ကအစဉ်သင်းဖြစ်နေအောင်ညီညွတ်ညွတ်နဲ့ဆက်သွားဖို့ပဲလိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတန်ရှင်
မြန်မာဒီမိုကရေစီအရေးအမေရိကန်ကကူညီနိုင်တာကအကန့်အသတ်ရှိပြီးတော့စီးစီးလုံးနဲ့ကိုအားကိုကိုစူးစမ်းကြဖို့ဥကျော်စံတာနဲ့မမျှသင့်အောင်ဆွေးနွေးကြတာပါအခုတော့အပတ်စဉ်လူထုနဲ့ချမ်းမြေခဏပါစီးချိတ်ကင်ဆာစောစောကုနိုင်တာကိုပြောထားပါတယ်အမျိုးသားတွေသတိထားမယ်စီးချိတ်ကင်ဆာယောဂါဟာယောဂါလက္ခဏာတွေမပြခင်ကတည်းကဖော်ထုတ်သိရှိနိုင်မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့အခွင့်အရေးရှိတယ်လို့ဆိုပါတယ်အထူးသဖြင့်ယောဂါကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
စီချိတ်ကင်ဆာယောဂါရဲ့လက္ခဏာတွေဟာကင်ဆာမဟုတ်တဲ့စီချိတ်ကြီးတဲ့ယောဂါရဲ့ယောဂါလက္ခဏာတွေနဲ့ဆင်တူနေတာကိုတွေ့ရပါတယ်စီးသွားရခက်တာစီးလုံးသေးတာစီးသွားရင်ဝေးဝေးကိုမရောက်တာစတဲ့ယောဂါလက္ခဏာတွေဖြစ်ပေါ်ခံစားနေရပြီဆိုရင်စီချိတ်ကြီးတာရောစီချိတ်ကင်ဆာယောဂါရောနှစ်မျိုးလုံးဖြစ်နိုင်တာကြောင့်စီချိတ်ကင်ဆာယောဂါဟုတ်မဟုတ်ဆိုတာကိုနောက်ထပ်ဆန်သက်စစ်ဆေးမှုတွေပြုလုပ်ပေးဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်အဲ့
တော့စီချိတ်ကင်ဆာမှာတွေ့ရတဲ့လက္ခဏာအများစုဟာမျိုးသားတွေအသက်ကြီးလာရင်တွေ့တယ်စီချိတ်ကြီးခြင်း BPH ဆိုခေါ်တဲ့စီချိတ်ကြီးယောဂါနဲ့လက္ခဏာတွေဟာအကုန်တော်တော်များများအဆင်တူဖြစ်နေတယ်အဲ့တော့အဲ့ဒီဟာကဘာတွေလဲဆိုရင်မျိုးသားတွေအင်တာရဲရောက်ရင်စီးသွားတဲ့အခါမှာတော်တော်နဲ့မထွက်ဘဲနဲ့စီးထွက်ဖို့စောင့်ပါတယ်ထွက်လာရင်စီးရလဲစီးလုံးနေနဲ့သေးတယ်ဝေးဝေးကိုမရောက်ဘူးနောက်တစ်ခါကျတော့စီးပေါက်လို့ပြီးသွားပြီမဲ့ကိုကစီးဆက်ပြီးပေါက်ချင်နေတယ်စီးရမထွက်တော့ဘူးနောက်တစ်ခါညဘက်မှာစီးအကျိန်များများပိုသွားတယ်အဲ့တော့ဒီလက္ခဏာတွေကတော့စီးချိတ်ကင်ဆာမှာလည်းဒီလက္ခဏာတွေ့ရတယ်နောက်တစ်ခါစီးချိတ်ကြီးတဲ့သူတွေမှာလည်းဒီလက္ခဏာတွေ့ရတယ်အဲ့တော့စီးချိတ်ကင်ဆာဖြစ်ဖို့ ပိုများတဲ့တခြားလက္ခဏာတွေကတော့စီးထဲမှာသွေးပါတယ်เนาะသွေးပါတဲ့အခါမှာမနာမကျင်မဲနဲ့စီးထဲမှာသွေးပါလာတာတွေရှိတယ်နောက်တစ်ခါခါးနာလာတာတွေရှိတယ်เนาะအဲ့တော့ခါးနာတယ်ဆိုတော့စီးကြိတ်ကင်ဆာကခါးရိုးကိုပြန့်တဲ့အခါမှာခါးနာလာတာပေါ့เนาะအဲ့ဒီကနေအာယုံရောကိုဖိရင်เนาะဒီခြေထောက်အားနေတာတို့ဘာလို့ဒီနောက်ဆက်တွဲကင်ဆာပြန့်ပွားတဲ့လက္ခဏာလေးတွေတွေ့ရတယ်ဒါပေမဲ့ဂနဦးမှာတွေ့တဲ့လက္ခဏာကတော့ရိုးရိုးစီးကြိတ်ကြီးယောဂာနဲ့အတူတူပဲဖြစ်တဲ့အတွက်မျိုးသားတွေအနေနဲ့ကရိုးရိုးစီးကြိတ်ကြီးနဲ့စီးကြိတ်ကင်ဆာယောဂာနှစ်ခုကိုခွဲခြားဖို့အတွက်ရည်ကြီးတယ်ဒါလည်းခွဲဖို့လည်းခက်ပါတယ်ဒါကြောင့်မလို့ဆရာဝန်နဲ့တိုင်ပင်ပြီးတော့မှရိုးရိုးစီးကြိတ်ကြီးယောဂာဆိုရင်စီးကြိတ်ကြီးနဲ့ဆိုင်တဲ့ကုသမှုတွေခံယူဖို့လိုတယ်စီးကြိတ်ကင်ဆာကိုစစ်ဆေးပြီးလို့တွေ့ရှိတယ်ဆိုလို့ရှိရင်တော့သူ့ကိုကုသပျောက်ကင်းနိုင်တဲ့အစ်စ်မှာတွေ့ရင်ဆရာတို့ကပြောက်ကင်းအောင်ကုသနိုင်မှာဖြစ်ပါတယ်ဒါကြောင့်ဒီနှစ်ခုကိုခွဲခြားဖို့အလွန်ရေးကြည့်ပါတယ်ဒါကြောင့်မျိုးသားတွေအသက်50ကျော်လာရင်လည်းစိုးရင်ကြာတိတ်မရှိတာကတော့ခုနလိုလက္ခဏာဖြစ်တဲ့သူတွေမှာရိုးရိုးစီးကြိတ်ကြီးလူတွေကပိုများပါတယ်နော်စီးကြိတ်ကင်ဆာဖြစ်ဖို့ကြာခိုင်နှုန်းကနည်းပါတယ်ဒါပေမဲ့နည်းတဲ့ကြာခိုင်နှုန်းကိုဘလွတ်သွားဖို့ပဲလိုပါတယ်အဲတချို့တွေကတော့ဒီလက္ခဏာတွေ့ရင်စီးကြိတ်ကြီးယောဂါဆိုပြီးတော့ဆေးပဲတောက်ပြီးနေမယ်ကြံတဲ့စစ်ဆေးမှုမလုပ်ဘူးဆိုရင်အကယ်၍များစီးကြိတ်ကင်ဆာကြောင့်ဖြစ်တဲ့လက္ခဏာဆိုရင်ကိုကရှေ့မှာကြိုတည့်ရသားနဲ့နော်ယောဂါကိုနောက်ကျမှသိလို့ရှိရင်ကုသမှုခက်ခဲနိုင်တယ်အသက်အန္တရာယ်ရှိတယ်ဒါကြောင့်မလို့မျိုးသားတွေအနေနဲ့အသက်ကြီးလာတာနဲ့အများစီးကြိတ်ရဲ့လက္ခဏာလေးတွေရှိပြီဆိုရင်တော့ဒီဟာဒီစီးကြိတ်ကြီးယောဂါကြောင့်ဖြစ်တဲ့လက္ခဏာလားစီးကြိတ်ကင်ဆာကြောင့်ဖြစ်တဲ့ယောဂနာလားဆိုတာကိုနားလည်တတ်ကြတဲ့ဆရာဝန်နဲ့တိုင်ပင်ပြသတဲ့တယ်လို့ဆရာအနေနဲ့အကြံပြုချင်ပါတယ
်။စီးကြိတ်ကင်ဆာယောဂါကိုယောဂလက္ခဏာပြတဲ့အချိန်မှသိရှိရပြီးဆိုရင်တော့ပျောက်ကင်းအောင်ကုသတဲ့နေရာမှာအချိန်နောက်ကျသွားတာမျိုးဖြစ်နိုင်ပါတယ်။ယောဂလက္ခဏာမပြခင်ကလေးကသိရှိအောင်ကြိုးစားကြမှာပါ။ကင်ဆာယောဂါမျိုးရိုးရှိတဲ့သူတွေအနေနဲ့စီးကြိတ်ကင်ဆာယောဂါရှိမရှိဆိုတာကိုသိရှိစေဖို့အတွက်အသက်40အရွယ်ကလေးကပုံမှန်ဆန်းသက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုအပ်ပါတယ်။ဘယ်လိုဆန်းသက်စစ်ဆေးမှုတွေပြုလုပ်သင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။အဲ့
တော့စီးကြိတ်ကင်ဆာလည်းတခြားကင်ဆာတွေလိုပဲစောစီးစွာသိရှိမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်။ဒါကြောင့်မလို့စီးကြိတ်ကင်ဆာကြီးဖြစ်နိုင်ခြင်းများတဲ့သူတွေ။နော်မျိုးရိုးမှရှိတဲ့သူတွေဆိုရင်အသက်45နှစ်ကျော်ကစပြီးတော့စစ်ဆေးသင့်တယ်။အဲမျိုးရိုးမရှိတဲ့တမန်မျိုးသားတွေဆိုရင်လည်းအသက်50ကျော်ကနေစပြီးတော့ဒီစီးကြိတ်ကင်ဆာရှိမရှိကြိုတင်စစ်ဆေးသင့်တယ်။အဲ့တော့ကြိုတင်စစ်ဆေးတယ်ဆိုတာသူ့မှာဘာလက္ခဏာမှမရှိခင်မှာစစ်ဆေးတာဟုတ်ဆရာတို့ကကြိုတင်စစ်ဆေးခြင်းလို့ခေါ်တယ်ပေါ့နော်အဲ့တော့စီးကြိတ်ကင်ဆာကလည်းကြိုတင်စစ်ဆေးလို့ရတဲ့ယောဂမျိုးစားထဲမှာထည့်သွင်းထားပါဗျ။အဲ့တော့ဘလို့ကြိုတင်စစ်ဆေးလို့ရမလဲဆိုရင်သွေးထဲမှာစစ်ဆေးခြင်းနဲ့ဆိုးကနေလက်ညှိုးထည့်ပြီးတော့ဆန်းသက်စစ်ဆေးခြင်းဆိုတဲ့နီးနီးနဲ့ပေါင်းဆက်စစ်ဆေးဖို့လိုပါတယ်။ဒါကြောင့်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီဆိုးအတွင်းမှာလက်ထည့်ပြီးဆန်းသက်စစ်ဆေးမယ်။သွေးထဲမှာ PSA လို့ခေါ်တဲ့prostate specific antigen လို့ခေါ်တဲ့ကျူမာမှာကအမျိုးအစားကိုစစ်ဆေးမယ်ဆိုလို့ရှိရင်ဆရာတို့ကဒီကိုမှာစီးကြိတ်ကင်ဆာဖြစ်နိုင်ရည်များမများနဲ့ဆက်လက်ဆောင်ရွက်ရန်เนาะစစ်ဆေးဖို့လိုမလို့ဆိုတာဆရာတို့သိရှိလာမှာဖြစ်ပါတယ်။အကယ်၍များဒီ PSA ဆိုတဲ့ဓာတ်က30အောက်နည်းမယ်เนาะလက်နဲ့ဆန်းသက်စစ်ဆေးရတဲ့အခါမှာလည်းကင်ဆာဖြစ်ဖို့ရာဂိုင်းနှုန်းနည်းတယ်ဆိုလို့ရှိရင်ဒီ6လတစ်ကြိမ်သုံးမုတ်တစ်နှစ်တစ်ကြိမ်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့ညီဆက်လက်စစ်ဆေးသွားရန်လိုအပ်ပြီးတော့အကယ်၍များ30ထက်မြင့်မယ်ဆရာတို့ဒီလက်နဲ့ဆန်းသက်တဲ့အခါမှာလည်းကင်ဆာဖြစ်နိုင်ခြေများမယ်ဆိုရင်တော့အသားစားယူစစ်ဆေးခြင်းနဲ့တခြားစစ်ဆေးနည်းတွေဆောင်ရွက်ပြီးတော့စောစီးစွာတွေးရှိရေးဆောင်ရွက်လို့ရပါတယ်စောစီးစွာတွေးရှိမယ်ဆိုရင်လည်းခွဲစိတ်ကုသတဲ့နည်းနောက်တစ်ခါဒီဓာတ်အောင်ကြီးပေးကုသနည်းဟော်မုန်းကုသနည်းတွေနဲ့သူ့ကိုပျောက်ကင်းအောင်ကုသနိုင်တဲ့ဒါမှမဟုတ်ရင်ဒီဟိုပြန့်နှံ့ကြီးကိုထိမ့်သိမ့်နိုင်တဲ့ကုသနည်းတွေရှိတဲ့အတွက်ကြောင့်မလို့စောစီးစွာတွေ့ရှိမယ်ဆိုလို့ရှိရင်ဒီလူနာရဲ့အသက်အန္တရာယ်ကိုကြောကြသွားစေမှာဖြစ်ပါတယ
်။စီးကြိတ်ကင်ဆာယောဂါကိုယောဂလက္ခဏာမပြခင်ကတည်းကဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့အခွင့်အရေးရှိတဲ့အကြောင်းပြောပြလိုက်တာဖြစ်ပါတယ်။ဆက်ပါဆောင
CJ ကင်ဆာနောက်မကျစေဖို့လက္ခဏာမပေါ်ခင်တည်းကစောစောဆန်းသက်ပေါ်ထုတ်ပြီးပျောက်ကင်းအောင်ကုသနိုင်ဖို့ဒေါက်တာသန်းစောလူထုနဲ့ကျန်းမာရေးခန္ဓာမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါဒိမတ်နိုင်ငံမှာကျင်းပတဲ့2023ကမ္ဘာ့ချက်တောင်ရိုက်ပြိုင်ပွဲရဲ့အမျိုးသားနဲ့မျိုးသမီးတူချင်းပြိုင်ပွဲတွေမှာအာရှနိုင်ငံတွေတည်းကပထမဆုံးချိန်ပိုဆွဲတဲ့နိုင်ငံတွေထွက်ပေါ်လာခဲ့ပါတယ်ဆော်ဒီအာရေဗျအသင်းကတော့2029အာရှဖလားအတွက်ဥရောပရဲ့ထိပ်တန်းနာမည်ကြီးနီးပြတူကိုလေယောစင်အသင်းနီးပြခန့်လိုက်ပါတယ်ဒီလိုတပတ်အတွင်းသတင်းတွေကိုကြွယ်နိုင်ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါဗျာကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် American Open Tennis ပြိုင်ပွဲကိုတော့နယူးယောက်မြို့မှာတင်လာနေကစတင်လိုက်ပါပြီ။ဒီနေ့မှာတော့မိနစ်တုံးကကိုဗစ်ကာကွယ်ဆေးမထိုးခဲ့လို့ဝင်ခွင့်မရခဲ့တဲ့ဆာဗီယာနိုင်ငံသားဂျိုကိုဗစ်ပြန်ဝင်ခွင့်ရခဲ့တယ်လို့မြို့သမီးဘက်မှလည်းဒန်မတ်နိုင်ငံကကယ်ရိုလိုင်းဝေါ့စ်နီယက်ကီဟာတင်းနစ်ပြိုင်ပွဲတွေကနေအနားယူပြီး3နှစ်ကျော်အကြာမှာပထမဆုံးအကြိမ်ဖြစ်တဲ့ Grand Slam ပြိုင်ပွဲကိုပြန်ပြီးတော့ရှင်ပြိုင်လာခဲ့ပါတယ်။တင်းလာနေ့ကပွဲမှာတော့ဂျိုကိုဗစ်ကပြင်သစ်နိုင်ငံကအလက်ဇန်ဒရာမူလာကို 6-3 6-6 နဲ့3ဝက်ပြတ်အနိုင်ရခဲ့ပြီးတော့ဒန်မတ်နိုင်ငံသူဝေါ့စ်နီယက်ကီကတော့ရုရှားကတတ်တီယာနာပရိုဇိုရိုဗာကို 6-3 6နဲ့2ပွဲပြတ်နိုင်ပြီးတော့ဒုတိယအဆင့်ကိုတက်သွားခဲ့ကြပါတယ်။တင်းလာနေ့ကပွဲတွေမှာတော့Stefano Tsitsipas, Casper Ruud, Taylor Fritz, Francis Tiafoe နဲ့ Champion Hong Dominic Thiem တို့လည်းအနိုင်ရခဲ့ကြပါတယ်။မြို့သမီးဘက်မှာတော့လက်ရှိ Champion Iga Swiatek က Sweden က Rebecca Pettersson ကို 6-3 6-0 နဲ့2ပွဲပြတ်နိုင်ပြီးတော့ Elena Rybakina, Belinda Bencic နဲ့ Victoria Azarenka တို့လည်းအနိုင်ရခဲ့ကြပါတယ်။ဒီနေ့မှာလက်ရှိ Champion တွေကတော့အမျိုးသားဘက်မှာ Spain က Carlos Alcaraz နဲ့မြို့သမီးဘက်မှာတော့ Poland နိုင်ငံက Iga Swiatek တို့ဖြစ်ပြီးတော့အမျိုးသားဘက်မှာဘုဆွဲဖို့ရည်ပန်းအစားဆုံးကတော့ Djokovic နဲ့ Alcaraz တို့ဖြစ်ပါတယ်။သူတို့နှစ်ယောက်ကိုစီးတဲ့အဆင့်1နဲ့2သတ်မှတ်ထားတာကြောင့်တကယ်လို့သာတောက်လျှောက်အနိုင်ရခဲ့မယ်ဆိုရင်တော့သူတို့နှစ်ယောက် Final မှာတွေ့ကြမှာဖြစ်ပါတယ်။အမျိုးသားတွေဘက်မှာဒီနေ့ထူးခြားတာတစ်ခုကတော့ American Open ကို American တွေနောက်ဆုံးအချိန်အနိုင်ရခဲ့တာက2003ခုနှစ်ကဖြစ်ပါတယ်။2003ခုနှစ်မှာ Andy Roddick နောက်ဆုံးအချိန်နိုင်ခဲ့ပြီးတဲ့နောက် American အမျိုးသားတွေကတစ်ချိန်မှအနိုင်မရသေးတာပါ။ဒါကြောင့်အခုဆိုရင် American Open ကို American တွေအနိုင်မရတာဟာနှစ်20ရှိသွားပြီဖြစ်ပါတယ်။ဆိုတော့ဒီနှစ်မှာရောအမျိုးသားတွေဘက်မှာ American တွေကအနိုင်ရနိုင်မလား။ဒီနှစ်မှာ American တွေကစီးတဲ့အဆင့်အမြင့်ဆုံးသတ်မှတ်ထားတဲ့နှစ်ယောက်ကတော့ Taylor Fritz အဆင့်6နဲ့ Francis Tiafoe တို့ပဲဖြစ်ပါတယ်။စုစည်းငွေတွေဘက်ကိုကြည့်မယ်ဆိုရင်တော့ဒီနှစ် American Open Tennis ပြိုင်ပွဲအတွက်စုစည်းငွေစုစုပေါင်းက American Dollar 65သန်းဖြစ်ပြီးတော့ဒါကမနစ်ကထက်စရင်ချီအခိုင်တော့မြင့်တက်သွားတာကြောင့်စံချိန်တင်စုကြည့်လည်းဖြစ်ပါတယ်။ဒီပြိုင်ပွဲမှာအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါအနိုင်ရတဲ့သူကပထမဆုဖြစ်တဲ့ American Dollar 3သန်းရရှိမှာဖြစ်ပါတယ်ခင်ဗျာ။ချက်တောင်ပြိုင်ပွဲတွေဘက်မှာတော့2023ကမ္ဘာချက်တောင်ချန်ပီယံပြိုင်ပွဲမှာအာရှတိုက်သားတွေကကမ္ဘာချန်ပီယံတစ်တွေထွက်ပေါ်လာခဲ့ပါတယ်။ကမ္ဘာ့ချက်တောင်ရဲ့ပြိုင်ပွဲကိုဒန်မတ်နိုင်ငံကိုပင်ဟေဂင်မြို့မှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပြီးတော့အမျိုးသမီးတဦးချင်းဖိုင်နယ်မှာတော့တောင်ကိုရီးယားနိုင်ငံကကမ္ဘာအဆင့်1အန်စီယောင်းကစပိန်နိုင်ငံကအိုလံပစ်ချန်ပီယံဟောင်းကယ်ရိုလီနာမာရင်ကို21-7 21-10နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူမအတွက်တော့ပထမဆုံးကမ္ဘာချန်ပီယံဆုဖြစ်သလိုတောင်ကိုရီးယားနိုင်ငံသူတွေတဲကလည်းအမျိုးသမီးတဦးချင်းမှာပထမဆုံးအချိန်ရွှေစိတ်ရပြီးတော့ကမ္ဘာချန်ပီယံဖြစ်လိုက်တာပါ။
That's amazing today.그리고또한처음우승할수있어서너무행복하고또제자신이너무
디그네로တကယ်ကိုမယုံနိုင်လောက်အောင်ပါပဲဒါကကျမတို့ကိုရီးယားနိုင်ငံအတွက်တော့အမျိုးသမီးတဦးချင်းစီမှာပထမဆုံးရွှေတံဆိပ်ရတာဖြစ်ပြီးအဲ့ဒီအတွက်ကျမအကုန်ယူပါတယ်ကယ်ရိုလီနာမရင်ထာကစားအားအရန်ကောင်းပြီးတော့အရန်မြန်တဲ့ကစားသမားပါကျမအနေနဲ့ဖိုင်နယ်မှာမရှုံးအောင်အစွမ်းကုန်ကစားခဲ့ရပြီးအမားမလုံးမိအောင်ကစားခဲ့ရတာပါကျမအနေနဲ့ကိုပါလာကိုဆူယူပြီးအောင်ပွဲခံနေတဲ့ပုံကိုမြင်အောင်ကြည့်ပြီးတော့နိုင်ရမယ်ဆိုတဲ့စိတ်နဲ့လေ့ကျင့်ခဲ့တာပါ။ဘာကြောင့်လဲဆိုတော့ဒါကကျမရဲ့အိမ်မက်ဖြစ်ပြီးတော့အခုကျမရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့ပါပြီ
။ဒီပြိုင်ပွဲကိုတော့မြန်မာနိုင်ငံကချက်တောင်ကစားသမားတထားသူစာလဲဝင်ရောက်ရှင်းပြိုင်ခဲ့ပြီးတော့တထားသူစာဟာတတိယအဆင့်ထိတက်နိုင်ခဲ့ပြီးတော့အဲ့ဒီအဆင့်မှာဒီနေ့ပြိုင်ပွဲမှာဒုတိယရသွားတဲ့ Olympic Champion ဟောင်း Carolina Marin ကို 21-10 21-18 နဲ့နှစ်ပွဲပြတ်ရှုံးနေခဲ့တာဖြစ်ပါတယ်။မြူသားတူချင်းပြိုင်ပွဲတွေပတ်မှာတော့ထိုင်းကြက်တောင်သမားကနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်။ဖိုင်နယ်ကိုတင်းငွေနေနေကကစားခဲ့ကြတာမှာထိုင်းနိုင်ငံကကမ္ဘာအဆင့်3ခွန်လာဘက်ဝီဒီဆန်ကဂျပန်ကကိုတိုင်းနာရာယိုကာကို 19-21 21-18 21-9 နဲ့နိုင်ရခဲ့တာကြောင့်ထိုင်းနိုင်ငံသားတွေတဲကမြူသားတူချင်းမှာပထမဆုံးအချိန်ပဲကမ္ဘာချန်ပီယံဆုကိုရလိုက်တာဖြစ်ပါတယ်
။ I am feelingHappy because the when I was young this is my dream and now I can get the gold medal already
ငယ်ငယ်ကလေးကကျွန်တော်ရဲ့အိမ်မှာကျွန်တော်ရဲ့ရည်မှန်းချက်ကအခုလိုကမ္ဘာ့ချက်တောင်ပြိုင်ပွဲမှာရွှေတံဆိပ်ရပြီးချန်ပီယံဖြစ်ဖို့ပါဒါကြောင့်ကျွန်တော်အနေနဲ့ရမ်းပျော်ပါတယ်ဒီပွဲကကစားတာရမ်းချက်ပါတယ်ဒုတိယပွဲမှာတော့ကျွန်တော်အနေနဲ့ပွဲကိုထိန်းနိုင်ခဲ့ပြီးဒီပွဲကိုကောင်းကောင်းကစားနိုင်ခဲ့ပါတယ်
ဒီနေ့အမျိုးသား2ယောက်တွဲနဲ့အမျိုးသားအမျိုးသမီး2ယောက်တွဲမှာတော့တောင်ကိုရီးယားနိုင်ငံကကစားသမားတွေကအနိုင်ရခဲ့ပြီးတော့အမျိုးသမီး2ယောက်တွဲမှာတော့တရုတ်နိုင်ငံကကစားသမားတွေကအနိုင်ရခဲ့တာကြောင့်ဒီနေ့မှာတောင်ကိုရီးယားကရွှေစိတ်3ခုရခဲ့ပြီးတော့ထိုင်းနိုင်ငံကတစ်ခုတရုတ်နိုင်ငံကတစ်ခုစီရခဲ့ကြပါတယ
် I made a history in Europe. Now it's time to make a history with Saudi.
ဘောလုံးသမားတွေမှာတော့အခုတလောမှာကဘာကျော်ဘောလုံးသမားတွေကိုငွေအမြောက်များပုံပေးပြီးတော့ခေါ်နေတဲ့ sorry နိုင်ငံဘက်ကအခုနောက်ဆုံးမှာတော့အီတလီနီးပြဟောင်းရောဘတ်တိုမန်ချီနီကို sorry အာရေဗျလက်ရွေးစင်အသင်းရဲ့နီးပြအဖြစ်နဲ့ခန့်လိုက်ပါတယ် sorry ဘောလုံးဖွဲ့ချုပ်ကမန်ချီနီကိုတနစ်ကိုလစာငွေအမေရိကန်ဒေါ်လာယူရို25သန်းနဲ့ခေါ်လိုက်တာဖြစ်ပြီးတော့လာမယ့်2028ခုနှစ်အထိစာချုပ်ချုပ်လိုက်တာဖြစ်ပါတယ်မန်ချီနီကတော့သူ့အနေနဲ့အချိန်ယူပြင်ဆင်ခွင့်ရမယ်ဆိုရင်sorry အောင်မြင်မယ်ဆိုတာကိုယုံကြည်တယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောလိုက်ပါတယ
် our target is to try to win the Asian Cup after
ကျွန်တော်တို့ရဲ့အဓိကယူမန်းချက်ကအာရှဖလားကိုရအောင်လုပ်သွားဖို့ပါအခုဆိုရင်အာရှဖလားကိုမရတာ28နှစ်ရှိသွားပါပြီဆိုတော့အခုလာမယ့်၄လအတွင်းခြေစမ်းပွဲ၄ပွဲကမ္ဘာဖလားတွေခြေစစ်ပွဲ၂ပွဲနဲ့အဲ့တော့ပြီးတော့အာရှဖလားတွေပြင်ဆင်ဖို့ရက်20လောက်အချိန်ရပါတယ်အဲဒီမှာဂျပန်ဩစတြေးလျနဲ့တောင်ကိုရီးယားတို့လိုထိတ်တန့်အသင်းတွေအများပြပါတယ်ဆိုတာလည်းသိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အနိုင်ရဖို့အတွက်ကြိုးပမ်းသွားမှာပါ။စီချာလာကတော့ကျွန်တော်တို့အချိန်လိုပါတယ်။ဒါပေမဲ့ကျွန်တော်တို့သေချာကြိုးစားသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့တိုက်စစ်ကောင်းအောင်လုပ်ပြီးတော့ဂိုးတွေအများကြီးတွန်းနိုင်အောင်လုပ်သွားနိုင်မှာပါ။အခုလောလောဆယ်မှာတော့ဒါကတိတ်မလွယ်သေးပေမဲ့အဖြစ်အပျက်နဲ့လုပ်သွားနိုင်မှာပါ။
မန်ချီနီဟာအီတလီနီးပြအဖြစ်နဲ့၅နှစ်ကြာကင်တွယ်ခဲ့ပြီးတော့ပြီးခဲ့တဲ့ဩဂတ်လ13ရက်နေ့ကပဲရှာရူကနေနှုတ်ထွက်လိုက်တာပါ။ဆော်ဒီနိုင်ငံဟာသူတို့ရဲ့ Pro League မှာကစားဖို့အတွက်ဥရောပကနာမည်ကြီးကစားသမားအများပြားကိုအခုလပိုင်းနဲ့အတွင်းမှာလာစာငွေတွေအမြောက်ပြားပေးခေါ်လာနေပြီးတော့မန်ချီနီကတော့အခုလိုနာမည်ကြီးကစားသမားတွေကိုခေါ်မှသာဆော်ဒီကစားသမားတွေလည်းတိုးတက်လာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဆော်ဒီမတိုင်ခင်ကတရုတ်နိုင်ငံကလည်းပြီးခဲ့တဲ့နှစ်တွေအတွင်းဥရောပကနာမည်ကြီးဘောလုံးသမားတွေနဲ့ကဘာကျော်နီးပြားတွေကိုလာစာတွေအဆမတန်ပေးပြီးခေါ်ခဲ့တာတွေရှိပေမဲ့လည်းတူတူကြားကြားနဲ့အောင်မြင်မှုတွေရလာတာကိုသိမတွေ့ရသလိုအခုချိန်မှာတော့အရင်လိုအချိန်ဟုန်ကောင်းကောင်းနဲ့ခေါ်တာလည်းသိမရှိတာကိုတွေ့လာနေရပါတယ်။ဆိုတော့ sorry နိုင်ငံကအသင်းတွေဘလောက်ထိအောင်မြင်မှုတွေယူနိုင်မလဲဆိုတာနဲ့ဘလောက်ထိယဉ်နီးမြုံနှံမှုတွေလုပ်နိုင်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနေရဲ့အားကစားအခမ်းအနားကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့VOA American တန်ရဲ့ဘိုလူညာအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချင်းကိုမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်တပ်တွေကခီဖ်ကိုတိုက်ခိုက်နေတဲ့ရုရှားရဲ့တိုက်ခိုက်မှုကိုတုံ့ပြန်တိုက်ခိုက်နေတော့မှာပဲယူကရိန်းကရုရှားကိုနေရောညပါဒရုန်းတွေနဲ့တိုက်ခိုက်နေတယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်လိုက်ပါတယ်။ဒရုန်းယာဉ်အပျက်စီးပိုင်းဆိုင်တွေထိမှန်ခဲ့တဲ့နေရာမှာနှစ်ဦးသေပြီးတဦးဒဏ်ရာရခဲ့တယ်လို့လည်းခီဖ်ဒေတာစစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အကြီးအကဲကပြောပါဗျ။ဘိုအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂါဘွန်မှာတမရအလီဘန်ဂိုးရဲ့အစိုးရကိုဖျောက်ချပြီးအာဏာသိမ်းလိုက်တဲ့အကြောင်းစစ်တပ်အရာရှိအဖွဲ့တွေကဒီနေ့ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ရွေးကောက်ပွဲမှာတမရဘွန်ဂိုးအစိုးရအနိုင်ရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာပြီးသိမ်းမကြခင်မှာပဲစစ်တပ်အရာရှိတွေကအာဏာသိမ်းတဲ့ကြေညာချက်ထွက်လာတာပါ။ဒီနေ့မနေ့စောစောပိုင်းအစိုးရရုပ်သံ Channel Gabon 24ကနေအာဏာသိမ်းလိုက်ပြီဆိုပြီးစစ်တပ်အရာရှိတွေရဲ့ကြေညာစစ်တပ်အရာရှိတွေရဲ့ကြေညာလိုက်ပါတယ်ရွေးကောက်ပွဲရလဒ်ဟာတရားမဝင်ဘူးလို့လည်းအာဏာသိမ်းစစ်တပ်တွေကပြောသွားပါတယ်အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းက Florida ပြည်နယ်ကို Hurricane Idalia ဒီနေ့ဝင်ရောက်တိုက်ခိုက်နေပါပြီမိုးလေဝသနဲ့ဇလဗေဒရဲ့ညွှန်ကြားချက်ဦးစီးဌာနကထုတ်ပြန်ကြေညာမုန်တိုင်းကြောင့် Florida ပြည်နယ်မှာမိုးကြီးပြီးမုန်တိုင်းရဲ့ဗဟိုချက်မှကန်ယူရန်ဒေတာကိုကတ်လာခြင်းမှာတနားရီကို108မိုင်လောက်ထိပြင်းထန်နိုင်တယ်လို့ဆိုပါတယ်ဒုတိယအင်အားအပြည့်စုံအဆင့်၄အထိရှိနိုင်တယ်လို့အမျိုးသား Hurricane Center ကလည်းခန့်မှန်းထားပါတယ်မုန်တိုင်းလမ်းကြောင်းပေါ်ကနေရာတွေမှာမိုးရီချင်း6ပေကနေ16ပေအထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်မုန်တိုင်းလမ်းကြောင်းပေါ်ကခရိုင်8ခုကပြည်သူတွေကိုတော့မဖြစ်မနေပြောင်းရွှေ့ဖို့တာဝန်ရှိသူတွေကအမိန့်ထုတ်ထားပြီးအခြားခရိုင်14ခုမှာနေထိုင်သူတွေကိုတော့ဘေးကင်းရာပြောင်းရွှေ့ဖို့မှာကြားထားပါတယ်ရှင်
။ကျေးဇူးပါမက်ခင်လေး VOA American တန်ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကမဆူမမ စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bass တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOA ကိုအခုလိုနားဆင်ကြည့်ရှုကြရလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.